Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုက်ဒိုမီတာ24 25 32 51နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျမစုမမရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့မန်ဟတ်တန်ရပ်မှာမနေ့စနေနေ့ကပေါက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ29ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဆီးရီးယားနိုင်ငံတွင်းကအမေရိကန်တို့ရဲ့မှားယွင်းစွာလေးချောင်းတိုက်ခိုက်မှုလို့ယူဆရမှုကိုဆွေးနွေးဖို့ရုရှားဘက်ကကုလလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့တဲ့အပေါ်အမေရိကန်ကအပြင်းအထန်ဝေဖန်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကတော့မနေ့ပြန်မှကုလသမဂ္ဂမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုကျော်သိန်းနဲ့အတူခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမကတော့ဒီကနေ့ကြားရောက်တဲ့ရွှေဝါရောင်ဒေါ်လာရင်းနှစ်ကိုနှစ်မြောက်နှစ်ပတ်လည်အခမ်းအနားနဲ့ပတ်သက်ပြီးနားဆင်ရဖို့ရှိတဲ့အထဲမှာတော့
ဒီနေ့ရှင်နေတာရန်ဆိုင်မှုပြည်ရင်းစစ်ပွဲတွေပါဒါကြီးကနိုင်ငံသက်တမ်းနိုင်ငံရေးကျင်းပတွေမရှိဖို့လုပ်ပေးဖို့နောက်ကလေးတွေ
ရွှေဝါရောင်နှုတ်ရှားမှုဥဆောင်တန်ကတော့တပားကိုဆက်သွယ်မေးမြန်းချက်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်အမေရိကန်အခြေစိုက်နိုင်ငံတကာရွေးကောက်ပွဲစနစ်များဆိုင်ရာဖောင်ဒေးရှင်းကချီးမြှင့်တဲ့ဆုရှင်ကိုနေလင်းစိုးကိုတွေ့ဆုံဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
လူ29ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မန်ဟတ်တန်ချဲလ်ဆီရဲ့ရပ်မှာဖြစ်ခဲ့တဲ့မနေ့စနေနေ့ညကပောက်ကွဲမှုဟာရွေးချက်ရှိရှိလှုပ်ဆောင်မှုဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။နယူးယောက်မြို့မန်ဟတ်တန်ကချဲလ်ဆီရပ်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုဟာရွေးချက်ရှိရှိလှုပ်ဆောင်တာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကသတင်းထောက်တွေကိုပြောပါတယ်။ပောက်ကွဲမှုမှာအကြမ်းဖက်သမားတွေပါဝင်ပတ်သက်မှုရှိတာမတွေ့ရဘူးလို့လည်းသူကပြောပါတယ်။ရဲရီနဲ့တခြားလုံခြုံရေးအရာရှိတွေသိရှိထားသလောက်နယူးယောက်မြို့ကိုအကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းမရှိဘူးလို့နယူးယောက်မြို့တော်ဝန်ကပြောပါတယ်။နယူးယောက်မြို့တော်မှာဒီသတင်းပတ်ထဲမှာပဲကျင်းပမယ်။ကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့အတွက်ကမ္ဘာတစ်လွှာကနိုင်ငံခေါင်းဆောင်တွေလည်းရောက်ရှိနေကြတာဖြစ်ပါတယ်ရှင
်။ဆီးရီးယားဆိုရစစ်သားတွေတည်ဆုံခဲ့ရတဲ့အမေရိကန်ကမှားယွင်းပြီးတော့ဘုံကျဲတိုက်ခိုက်တာလို့ယူဆရတာကိုသုံးသပ်ဖို့အတွက်စနစ်နောက်ပိုင်းကရုရှားနိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်အစည်းအဝေးခေါ်ယူတဲ့ပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးကအပြင်းထန်ပြစ်တင်ပြောဆိုပါတယ်။ရုရှားရဲ့အခုလိုရွက်ကမျိုးဆက်တစ်ခုအတွင်းစနစ်အကျဆုံးရက်ဆက်ရုပ်မာတယ်လို့ရက်တွေကနေအာယုံပြောင်းသွားစေဖို့လှုပ်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးဆမန်သာပါဝါကပြောပါတယ်။ဗုံးကြတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ကစုံစမ်းစစ်ဆေးနေတယ်လို့လည်းတမန်ကြီးပါဝါကပြောပါတယ်။စေယုံတွေကြောင်းတွေကိုဒီကြောင်းတိုက်ခိုက်တာတွေအပါအဝင်ဆီးရီးယားအစိုးရဟာလူမဆန်တဲ့လုပ်ရက်တွေအကျဉ်းဖက်များစွာလုပ်နေကြတာကိုလည်းတမန်ကြီးပါဝါကဥပံပြောဆိုပါတယ်။အဲဒီလိုကိစ္စရက်တွေမှာကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကရေးယူပေးဖို့ရုရှားအစိုးရဟာဘယ်တော့မှမတိုက်တွန်းခဲ့ဘူးဆိုပြီးအမေရိကန်တမန်ကြီးကဝေဖန်ပြောဆိုပါတယ်
။အမေရိကန်ပြည်ထောင်စုမှာလူသားမှုကျွလွန်တဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုဖယ်ရှားပစ်မယ်လို့ Republican သမ္မတလောင်း Donald Trump က Texas ပြည်နယ် Houston မြို့မှာစနေနေ့ကလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်ပြောဆိုသွားပါတယ်။ဒီကိစ္စဆုံးသတ်ရမှာဖြစ်ပြီးသူသာသမရဖြစ်လာရင်အဆုံးသတ်သွားရမယ်ဆိုတာဂရိပေးတယ်လို့ Mr. Trump ကပြောပါတယ်။အဲ့ဒီပွဲကို online မှာတိုက်ရိုက်ထုတ်လွှင့်ပေးမဲ့သတင်းထောက်တွေကိုတော့ဝင်ခွင့်မပေးခဲ့ပါဘူး။ Texas ပြည်နယ် Austin မြို့မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတဦးနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုထောက်ပြပြီးနေဆက်တွေကိုဖွင့်ထားတယ်ဆိုတဲ့ခေါင်းစဉ်အောင်မှာအမေရိကန်အသက်တစ်ချောင်းမှမဆုံးရှုံးရစေသင့်ဘူးလို့ Mr. Trump ကဆိုပါတယ်။Austin မြို့ကဒီရွှေ့ပြောင်းနေထိုင်သူဟာ၃နှစ်ကာလအတွင်း၅ချိန်ပြန်ပုတ်ခံခဲ့ရပြီးတဲ့နောက်လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မှု၁၂ခုကိုကျူးလွန်ခဲ့တယ်ဆိုတဲ့တန်တရားနဲ့မကြသေးခင်ကပဲအဖမ်းခံရတယ်လို့ Mr. Trump ကပြောပါတယ်။ဒီမိုကရက်သမ္မတလောင်း Hillary Clinton ဟာနိုင်ငံခြားရေးဝန်ကြီးဘဝတုန်းကလွင့်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအကောင်အသက်ဝင်အောင်လုပ်ဖို့ပြက်ကွက်ခဲ့ပြီးသူတို့နိုင်ငံသားတွေကိုပြန်မခေါ်တဲ့နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာဆိုင်ငံ့တာမျိုးမလုပ်ခဲ့ဘူးလို့ Mr. Trump ကဝေဖန်ပါတယ်။စနေနေ့ညကပဲ Washington DC မြို့တော်မှာလုပ်တဲ့ Congress လို့တော့လူမဲအမတ်များအဖွဲ့ CBC ရဲ့ညစာစားပွဲအတွင်းသမ္မတ Barack Obama က Mrs. Clinton အတွက်မဲဆွယ်မိန့်ခွန်းတစ်ခုအားကောင်းပေါင်းတန်ပြောသွားပါတယ် Mrs. Clinton ရဲ့ပြိုင်ပဟောင်း Bernie Sanders နဲ့အထက်လွှတ်တော်အမတ် Elizabeth Warren တို့လည်း Ohio ပြည်နယ်မှာ Mrs. Clinton အတွက်မဲဆွယ်စည်းရုံးပွဲတွေတက်လှည့်စီလုပ်ခဲ့ပါတယ
် Russia မှာဒီကနေ့လုပ်တဲ့လူတော်ရွေးကောက်ပွဲတွေမှာအနာရ United Russia Party အကြီးအကျယ်နိုင်ရမယ်လို့ခန့်မှန်းထားကြပါတယ် ဒီမဲပေးပွဲတွေကိုမတူကွဲပြားတဲ့ဒေသစံတော်ချိန်၁၁ခုရှိတဲ့နေရာဒေသတွေမှာလုပ်ပြီးခံမှန်းချိန်မဲဆန္ဒရှင်ပေါင်းတန်130လောက်မဲပေးကြတာပါ။သမ္မတဗလာဒီမီယာပူတင်ရဲ့အာဏာရပါတီကဒူးမလွတ်တော်မှာနေရာအများစုဆက်ရထားမယ်ဆိုတာမကြာခင်ကကြောက်ယူတဲ့လူလူစစ်တမ်းတွေကပြပါတယ်။အခုလွတ်တော်ရွေးကောက်ပွဲဟာ2018ခုနှစ်မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာမစ္စတာပူတင်ပြန်ပြီးအနိုင်ရနိုင်ချေကိုလူလူစစ်တမ်းကြောက်ယူတဲ့သဘောမျိုးဖြစ်ပွဲရှိတယ်လို့လေ့လာသူတွေကပြောပါတယ်။ဒူမာလွတ်တော်အတွင်းအမတ်နေရာ450တဲကနည်းနည်းလောက်ကိုတော့အ ਨੇ ဆုံးရနိုင်မယ်လို့အတိုက်ခံနိုင်ငံရေးသမားတွေကမျှော်လင့်ထားတာပါ။ဒါပေမဲ့လည်းအတိုက်ခံတွေအနေနဲ့တနေရာတော်ရဖို့မလွယ်ဘူးလို့လူလူစစ်တမ်းကောက်ယူသူတွေကပြောပါတယ်။သို့တော့မဲပေးစနေဟောင်းကိုပြန်သုံးတာကြောင့်အတိုက်ခံတွေအတွက်နေရာတချို့တော့ရနိုင်ချေရှိပါတယ်။လွတ်တော်နေရာထက်ဝက်ကိုပါတီကောင်းစီအောင်မှာမဟုတ်ပဲလက်သီးပုဂ္ဂလတယောက်ချင်းစီအတွက်မဲပေးရွေးချယ်မှာဖြစ်ပြီးကြံထက်ဝက်ကိုတော့ပါတီကောင်းစီအောင်မှာမဲပေးရတာပါ။ဒီမတိုင်ခင်ရွေးကောက်ပွဲတွေကတော့ပါတီကောင်းစီအောင်မှာပဲမဲပေးခဲ့ကြတာပါခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဗီအိုရဲ့မြန်မာပိုင်းအစီအစဉ်ကနေမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနေ့စနေနေ့တုန်းကတော့မြန်မာအတိုင်းအဝိုင်းနဲ့တွေ့ဆုံခဲ့တယ်လို့ညနေပိုင်းမှာတော့ဘော့စတိုမြို့ကိုသွားရောက်ပြီးဟာဗာ့တက်ကတူကပေးအပ်တဲ့2016ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာစုကိုလက်ခံရယူခဲ့ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့ဒုက္ခသည်နဲ့ရွှေပြောက်အခြေချနေထိုင်သူများဆန်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးမိန့်ခွန်းပြောဖို့စီစဉ်ထားပါတယ်။ဒီမှာတော့မြန်မာနိုင်ငံတွင်းကလူမျိုးရေးဘာသာရေးဆန်ရာပြည်ပခတွေကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရသူတွေပြည်ရင်းစစ်ကြောင့်ပြည်ရင်းပြည်ပဒုက္ခသည်စခန်းတွေမှာတိမ်းရှောင်နေရတဲ့ဒုက္ခသည်တွေနေရွှန်ခွာထွက်ပြေးနေကြသူတွေအရေးဒေါက်ဆန်းစုကြည်အနေနဲ့ဖြေရှင်းပြောဆိုရမယ်လို့လည်းခန့်မှန်းထားကြပါတယ်။စက်တင်ဘာလ22ရက်နေ့မှာတော့ကုလသမဂ္ဂထူထူညီလာခံကိုနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တက်ရောက်မင်ကွန်းပြောကြားဖို့လည်းရှိနေပါတယ်ရှင်
။တရုတ်နဲ့ရုရှားရေတပ်တွေဟာရှေ့ရကြစီးရေးလေ့ကျင့်မှုအတွင်းတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူးတွဲစီးရေးလေ့ကျင့်ခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။တနိုင်ငံရေတပ်တွေဟာလေကြောင်းရန်ပူးတွဲကာကွယ်ရေးနဲ့ရင်ငုတ်သင်္ဘောအန်ဒရယ်ကာကွယ်ရေးလေ့ကျင့်မှုတွေကိုလည်းစနေနေ့ကလုပ်ကြပါတယ်။တောင်တရုတ်ပင်လယ်ထဲမှာနေပြည်တော်ဆန်မှုနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေချိန်မှာပဲဒီပူးတွဲစီရေးလေ့ကျင့်မှုကိုစက်တင်ဘာလ12ရက်တနင်္လာနေ့ကစလုပ်တာပါ။တောင်တရုတ်ပင်လယ်တွင်နေပြည်အများစုကိုပိုင်တယ်လို့တရုတ်ကပြောထားတယ်ပေါ့။တဟိတ်မြို့အခြေဆိုင်နိုင်ငံတကာငြင်းပွားမှုဖြစ်ရှင်းဆိုင်ရာတရားရုံးကမခိုင်မာတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒီအမှုကိစ္စမှာရုရှားကတရုတ်ဘက်ကနေအခိုင်အမာယက်တည်ထားတာပါ။တရားစစ်ဆေးမှုမှာပါဝင်ဖို့တရုတ်ကငြင်းခဲ့တယ်လို့ဆုံးဖြတ်ချက်ကိုလည်းပယ်ချထားပါတယ်။ပုံမှန်လုပ်နေကြရေတပ်စီရေးလေ့ကျင့်မှုလို့ဖို့ဇူလိုင်လကပြောထားတာဖြစ်ပြီးဒါဟာပူးပေါင်းဆောင်ရွက်မှုအားကောင်းစေဖို့ရည်ရွယ်တာပဲဖြစ်ပြီးတော့တခြားဘယ်နိုင်ငံကိုမှယူရတာမဟုတ်ဘူးလို့ပြောပါတယ်။တရုတ်နဲ့ရုရှားတို့ဟာကုလသမဂ္ဂလူမျိုးရေးကောင်စီမှာဗီဒိုအာနာရှိတဲ့နိုင်ငံ၅နိုင်ငံနဲ့ပါပြီးဆီးရီးယားအကြက်တဲလူမျိုးအပါအဝင်အရေးကြီးတဲ့ကမ္ဘာရေးရာကိစ္စရဲ့အများအပြားမှာတစ်ဖက်တည်းရပ်တည်လေရှိကြပါတယ်။ဒါကြောင့်လဲဒီ၂နိုင်ငံနဲ့အမေရိကန်အပါအဝင်အနောက်အင်အားကြီးနိုင်ငံတွေကြားမကြာခဏအဆင်မပြေဖြစ်လေရှိတာပါ။
ပါကစ္စတန်နဲ့ဆက်အနေနဲ့အိန္ဒိယဘက်ချံကက်ရှမီးယားဒေသမှာအခြေစိုက်တဲ့အိန္ဒိယစစ်စခန်းတစ်ခုကိုစစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်တာကြောင့်အိန္ဒိယစစ်သား18ဦးသေဆုံးပြီးအနည်းဆုံး20ဒဏ်ရာရရှိပါတယ်။အိန္ဒိယဘက်ချံကက်ရှမီးယားဒေသရဲ့မြို့တော်စရီနဂါရဲ့အနောက်ဘက်မှာရှိတဲ့ဦးရီမြို့ကစစ်စခန်းကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလက်နက်အပြည့်စုံကင်ဆောင်ထားတဲ့တိုက်ခိုက်သမား4ဦးကတနက်တွေဘုံနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။စစ်သွေးကြော်4ဦးသေဆုံးတယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒေတာရင်းမှာပုံအောင်နေသူတွေရှိလို့ရှိ냐ကိုလည်းရှာဖွေနေကြပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေနိုင်နဲ့ချီပြီးကြားခဲ့ရပြီးပောက်ကွဲတံတွေကိုလည်းကြားရတယ်လို့ဒေတာခံသတင်းထောက်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုတရေဘောကြောင့်နဲ့လုပ်ရဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကသုံးနှုန်းပြောဆိုရှုတ်ချလိုက်တယ်လို့ဒီတရေဘောကြောင့်နဲ့တိုက်ခိုက်မှုကိုနောက်ခွဲကစီစဉ်သူတွေအနေနဲ့အပြစ်ပေးခံရမယ့်ဘေးကနေပြေးမလွတ်စေရဘူးလို့လည်းဝန်ကြီးချုပ်မိုဒီက Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။
ပါကစ္စတန်နောက်မြောက်ပိုင်းခိုင်ဘာပခ်တွန်ခွာပြည်နယ်ရဲ့မြို့တော်ဖက်ရှွာစင်ဂျေဘုံအရမှာဆိုင်ကယ်စီးလာတဲ့တနသမားတွေကပစ်ခတ်လို့စစ်သား3ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့တနသမားတွေပစ်ခတ်ချိန်မှာစစ်သားတွေကဗန်ဂါဒစီနဲ့ခီးသွားနေကြတာပါ။တာလီဘန်အဖွဲ့ကနေခွဲထွက်ထားတဲ့ဂျမာတူအာရာအဖွဲ့ကအဲ့ဒီတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုပါတယ်။ အာဖဂန်နစ္စတန်နိုင်ငံနဲ့ဇက်အနီးပါကစ္စတန်နိုင်ငံရဲ့ဒဇီတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသမူမန့်အေဂျင်စီနဲ့နီးတဲ့အဲ့ဒီဒေသတွေကအလားတူတိုက်ခိုက်မှုတွေမှာတော့အစ္စလာမ်အစွန်းရောက် IS အဖွဲ့ကပါဝင်ပတ်သက်မှုတွေလည်းရှိထားပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကမူမန့်အေဂျင်စီအရက်ကလူစီကာယာပလီတခုမှာအထေကံဘိုးခွက်တိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံးလူ23ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီပြီးဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်မှုကိုလည်းဂျမာတူအာရာအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောပြီးပလီမာလာရောက်ဝပြုသူတွေကအစိုးရလူလာတဲ့ညင်ချန်ရေးကော်မတီလို့ခေါ်တဲ့လူမျိုးစုပြည်သူ့စစ်အဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါရခင်ဗျာ
။နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနယ်ကိုကြော်ကြော်သိန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမတင်ပြခင်မှာဒီကနေ့ကြားရောက်တဲ့ရွှေဝါရောင်တော်လှန်ရေးနေ့နှစ်ပတ်လည်အခမ်းအနားအကြောင်းတင်ပြပေးခြင်းပါတယ်။ဒီကနေ့ဟာရွှေဝါရောင်တော်လှန်ရေးလို့သိနေကြပြီဖြစ်တဲ့ဗုဒ္ဓဘာသာတန်ဃာတော်တွေမေတ္တာပို့စီတန်းလမ်းလျှောက်ကြွချီကြတဲ့လှုပ်ရှားမှု၉နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်ရန်ကုန်တိုင်းသင်္ကန်းညို့မြို့နယ်မှာရှိတဲ့ဓမ္မဘီယာကျောင်းတိုက်မှာတန်ဃာတော်အများစုပါဝင်တဲ့အခမ်းအနားတစ်ခုကိုပြုလုပ်ခဲ့ပါတယ်။ဒီနှစ်ပတ်လည်နေ့အထိမ်းအမှတ်လုပ်နေတဲ့ရည်ရွယ်ချက်နောက်လွန်ခဲ့တဲ့၉နှစ်2008ခုနှစ်တုန်းကနိုင်ငံရေးအခြေအနေတွေနဲ့ဒီကနေ့အခြေအနေတွေအပေါ်မှာတန်ဃာတော်ရဲ့အမြင်ကိုသိရအောင်လို့ရွှေဝါရောင်လှုပ်ရှားမှုဥဆောင်တန်ဃာတော်တပါးဖြစ်တဲ့ဆရာတော်ဦးပန္နဝင်သားကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဆရာတော်ကအခုလိုစမိတ်ပါတယ
်အဲ့ဒါလက်ရှိလိုအပ်နေတဲ့ငင်းကြီးညာဆုံးရရှိလို့တော့စစ်ပွဲတွေဖြစ်နေတာရန်ဆိုင်မှုပြည်ရင်းစစ်ပွဲတွေပါ။ဒါကြီးကနိုင်ငံသက်သက်နိုင်ငံရေးကျင်းပါတယ်မရှိလို့လွတ်ပြီးတော့နောက်ကလေးတွေတွေဘုံလုံးလေးလုံးအလေးကလေးစားတဲ့ပြည်သာပြည်သားကြီးအဲ့
ဒီမှာဖျားအရှင်ဖျားတို့လွန်ခဲ့တဲ့၉နှစ်ရွှေဝါရောင်လှူရှားမှုမှာရှင်ဖျားတို့တန်ဃာတော်တွေမေတ္တာပို့ကြွချီခဲ့ကြတယ်။အဲ့ဒီအချိန်တုန်းကအရှင်ဖျားတို့စိတ်ဆန္ဒထဲမှာမြုံမှန်းခဲ့တဲ့ရှိခဲ့တဲ့အခြေအနေတွေဒီနေ့ခေတ်ဒီနေ့အချိန်မှာရှင်ဖျားဒီနေ့ကြည့်တဲ့အခါမှာအတော်များများပြည့်နေပြီလို့အရှင်ဖျားအဲ့လိုမြင်ပါသလားဖျား
90လေးမှာတကယ်ပတ်နေဘူးလားကာခါပြီးတော့တောက်သူကရာရှိတယ်မဖောက်ခွန်အဲဆိုအောင်မလာတောက်ဆိုကြရရှိတယ်။အဲ့ဒီတော့တောက်ဆိုကြလိုက်တဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဒီရေစစ်တွေအပြည့်အဝဓာတ်ရတာကမရသေးဘူး။ဟုတ်ကဲ့ကြလာတဲ့တစ်ခုဒီကကြားရမှုတွေအနေနဲ့အပြည့်အဝရရှိတာကိုတွေ့ရတယ်ပေါ့
။ဒီကနေ့အစိုးရအဖွဲ့အပြောင်းလဲဖြစ်ပြီးတော့တိုင်းပြည်ကိုအစိုးရသက်အုပ်ချုပ်နေတဲ့ကာလမျိုးမှာရှင်ဖျားတို့တန်ဃာတော်တွေအနေနဲ့လွန်ခဲ့တဲ့၉နှစ်ကတည်းကစရင်ရှင်ဖျားတို့အနေနဲ့တိုင်းပြည်အပေါ်မှာကိုယ့်ရဲ့တကားရဲ့အနာဂတ်အပေါ်မှာအခုအချိန်ဟာပို့ပြီးတော့အကောင်းမြင်မျှော်လင့်ချက်တွေအရှင်ဖျားတို့မှာရှိနေပြီလို့ပြောနိုင်ပါသလားဖျား
။အဲဒီလိုပြောနိုင်ပါတယ်။ဒါကြောင့်လည်းဆိုလို့ရှိရင်တကယ်လို့မှရှိနေတဲ့ဒီပို့ပြီးတက်တက်ဒီနိုင်ငံကြီးတွေကနေတော့လာရောက်ပြီးတော့ဒီမှာတို့အဆောရခြင်းစက်ကောင်တွေတက်လာတာတွေကောင်းတဲ့တကားတွေကောင်းတဲ့ဘန်းစုံတွေနဲ့ကောင်းတဲ့နိုင်ငံကြီးတွေပြောင်းနေရအောင်အဲတွေ့ရတာပေါ့နော်။သာဘုရားလို့ဆိုရအောင်တန်ခါရရတော့ဒါတန်းကြီးအတွက်တကယ်ပဲအမှုတရားရှိတဲ့အသေးလေးကိုခံစားနေရတယ်လို့အဲ့လိုနေရတာတွေ့ရတယ်ပေါ့နော
်ဒါကတော့ရွှေဝါရောင်တော်လန်ရေး၉နှစ်မြောက်နှစ်ပတ်လည်နေ့နဲ့ပတ်သက်ပြီးဥပန္နဝင်သားကိုဆက်သွယ်မေးမြန်းခဲ့တာပါဒီကနေ့အခမ်းအနားကိုနေ့လယ်၁၂နာရီကနေတနာရီအထိဓမ္မပီယာကျောင်းတိုင်မှာကျင်းပပြီးတော့အခမ်းအနားတက်ရောက်တဲ့တန်ခါတော်တွေနဲ့လူပရိသတ်တွေစုပေါင်းပြီးရွှေတဂုံဖျားအပေါ်မှာငင်းညာရေးဆူတောင်းပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်ဒီကနေ့အခမ်းအနားကိုတော့ရှိုဝါယောင်တော်လာရေးဥဆောင်တန်ဃာတော်တွေ1990ပြည့်နှစ်ပတ္တနိကုစနကံဆောင်ပွဲမှာပါဝင်ခဲ့တဲ့တန်ဃာတော်တွေတက်ရောက်ခဲ့ကြပါတယ်ရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာမတန်ဆန်းသူတွေအတွက်အရင်ဆယ်စုနှစ်တွေကထက်ပိုပြီးတော့မှအခွင့်အရေးရှိလာတယ်ဆိုပေမဲ့မတန်ဆွမ်းသူတွေအတွက်ဘဝရှင်သန်ရင်ဆိုင်မှုအခက်အခဲတွေကတော့ရှိနေတော့မယ်လို့မတန်ဆွမ်းအခွင့်ရေးဆောင်ရွက်နေတဲ့ကိုနေလင်းစိုးကပြောပါရယ်အမေရိကန်အခြေစိုက်နိုင်ငံတကာရွေးကောက်ပွဲဆိုင်ရာစနစ်များဆိုင်ရာဖောင်ဒေးရှင်း IFES ကနေချင်းမြင့်တဲ့2016ခုနှစ်အတွက် Charles D. Mannet Democracy ဆုကိုလာရောက်လက်ခံယူစဉ်မှာကိုနေလင်းစိုးကိုကိုသားညူဦးကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရအောင်ပါရှင်
ကိုနေလေးဆိုကူဗီဒီယိုကိုလာပြီးတော့မြန်မြန်ငံဖြစ်ကြပြီးတယ်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အရင်ဆုံးမေးချင်တာကိုနေလေးဆိုကဒီမတန်ဆွမ်းအနေနဲ့ပတ်သက်လို့အခွင့်အရေးတွေကိုလည်းရန်ကုန်မှာဘဝိုင်းမှာ ကြိုးပမ်းပြီးတော့လုပ်နေတဲ့ခါကျတော့မတန်ဆန်းခွင့်ရည်နဲ့ပတ်သက်လို့ကျွန်တော်တို့တိလောက်တော့လွတ်တော်မှာတော့ဥပဒေဖြစ်လာပြီပေါ့နော်။ဒီဥပဒေတရားထွက်လာဖို့ဘယ်လောက်ကြာမလဲ။ဘာတွေလိုအပ်အောင်မလဲအခုအနေထား။
ဒီနိုင်ငံတော်အစိုးရမတန်ဆွမ်းသမျှခွင့်ရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကို ratify လုပ်တာ2017ပေါ့နော်ပြီးတဲ့အခါမှာဒါဥပဒေထွက်ပေါ်လာဖို့အတွက်ဒါဝင်ကြီးဌာနရဲ့လွှတ်တော်ရဲ့နောက်ကျန်တဲ့မတန်ဆွမ်းအဖွဲ့အစည်းတွေဝိုင်းပြီးတော့မှကြိုးစားဆောင်တဲ့အခါမှာနောက်ဆုံး2015ဇွန်မှာတော့မတန်ဆွမ်းသမျှခွင့်ရေးဆိုင်ရာဥပဒေတရားဒါထွက်ပေါ်လာခဲ့တယ်ပေါ့နော်ဒီကနေ့နောက်ဆက်တွဲကျွန်တော်တို့နီးဥပဒေထွက်ပေါ်လာဖို့အတွက်တော့ဒါလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားတိုင်းဝင်ကြီးဌာနနဲ့ဥဆောင်ပြီးတော့ဒီဘက်မှာတော့အခြားတစ်ဖက်မှာမတန်ဆွမ်းအဖွဲ့အစည်းတွေပေါ့နော်ကျွန်တော်မြန်မာနိုင်ငံမတန်ဆွမ်းသမျှအသင်းချုပ်လည်းပါတယ်ပေါ့နော်ဆိုတော့ဒါစုပေါင်းပြီးတော့မှကြိုးစားဟိုဖော်ဆောင်နေတဲ့အဆင့်ပေါ့ဘလောက်တိုင်းဒါထိကြာနိုင်တယ်လဲဆိုတော့ဒီဘက်ကတော့ကျွန်တော်တို့ပို့ပြီးတော့မြန်မြန်ဆန်ဆန်မျှော်လင့်နေပေါ့ဒီဘက်ကနီးဥပဒေထွက်လာမှဒီနေရာတွေကကျွန်တော်တို့အောက်ခြေမြေပြင်မှာမတန်ဆွမ်းတွေတွေပို့ပြီးတော့လက်တွေ့အကျိုးကျေးဇူးခံစားခွင့်တွေရမှာဆိုတော့လေဟိုကာလာအပြင်တော့မန်းဆားဖို့ခက်နေပါသေးတယ်သို့တော်လည်းကျွန်တော်တို့တတ်နိုင်ဆုံးတော့တစ်နှစ်အတွင်းပေါ့နော်ဆိုတော့ဒီအစိုးရတည်တက်လာပြီးပထမတစ်နှစ်အတွင်းမှာပဲဒါဖြစ်ပေါ်လာဖို့မျှော်လင့်လှူလာပါတယ
်ကိုနီလေးဆိုတော့ဒီမတန်ဆွမ်းဥပဒေမှာသူတို့ဆွဲတဲ့အခါမှာမတန်ဆွမ်းတွေဘက်ကရောအဖွဲ့အစည်းတွေဘက်ကဖြစ်တူးချင်းရဖြစ်စီဘယ်လောက်ထိပအောင်ပတ်သက်ခွင့်ရခဲ့လဲဘယ်လောက်ထိကိုဖြစ်ချင်တာတွေရေးဆွဲခွင့်ရခဲ့လဲ
ဒီမှာအားသာချက်လိုပဲဆိုရမှာပေါ့ကျွန်တော်တို့ဒီဝင်ကြီးဌာနအသီးသီးကဆောင်ရွက်တဲ့ဒီဖော်ဆောင်တဲ့မူကြမ်းဥပဒေတွေမှာတော့ကျွန်တော်တို့မတန်ဆွမ်းအဖွဲ့အစည်းတွေကတော့ကဏ္ဍဦးစင်ပေါ့တော်တော်လေးထဲထဲဝင်ဝင်ဖိတ်ခေါ်ခြင်းခံရတယ်ဟိုဒီမတန်ဆွမ်းသူများရေးရအကြံပြုသူများအဖွဲ့ဆိုပြီးတော့ဖွဲ့ပြီးတော့မှဒီဆောင်ရွက်ကြတဲ့အခါမှာလည်းကျွန်တော်ကဏ္ဍဦးအနေနဲ့ဒီတွဲဖက်အတွင်းမှုအနေနဲ့ပါဝင်ဆောင်ရွက်ခွင့်ပေးခဲ့တယ်ဒီဘက်မှာလည်းကျွန်တော်မတန်ဆွမ်းအဖွဲ့အစည်းတွေအင်တိုင်းအားထိုက်ပေါ့နော်ချိန်ပြန်များစွာတွေ့ဆုံပြီးတော့မှအကြံပြုချက်တွေပို့ကြတယ်။နောက်ဝင်ကြီးဌာနနဲ့လည်းကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲတွေလုပ်တာပေါ့နော်။နောက်တစ်ဖက်ကလည်းလွှတ်တော်မှာသွားပြီးတော့ကျွန်တော်တို့တင်ပြမှုတွေကျွန်တော်တို့လူလားချက်ထပ်ပြီးတော့တောင်းဆိုမှုတွေလုပ်တာပေါ့နော်။ဆိုတော့တော်တော်များများတော့ကျွန်တော်တို့ဒီတင်ပြခွင့်နဲ့ပြောရေးဆိုခွင့်တွေတော့တော်တော်ရခဲ့တယ်။တိုးတော်လည်းကျွန်တော်တို့တင်ပြသလောက်ပေါ့နော်။ဟိုဒီဥပဒေထဲမှာထည့်သွင်းစဉ်းစားသလားဆိုတဲ့အပိုင်းကတော့ကျွန်တော်တူတဲ့အနေနဲ့သုံးသပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီဖြန်းဖြန်း60 80ရာခိုင်နှုန်းလောက်ပဲကျွန်တော်တို့ဒါ satisfy ဖြစ်တယ်ပေါ့ဒီဘက်မှာထပ်ပြီးတော့ကျွန်တော်တို့ပိုလူလားတဲ့အချက်တွေပေါ့နော်ဒါကြီးလည်းကျွန်တော်ထပ်ပြီးတော့ကြံနေပါသေးတယ
်ဟုတ်ကဲ့အခုမတန်ဆွမ်းကိစ္စမှာအဓိကဆိုပညာရေးကိစ္စလိုမျိုးပေါ့ဒီမှာလည်းပါတဲ့ခါကျတော့အခုတစ်ဖက်မှာပညာရေးဥပဒေလည်းရေးဆွဲနေတော့ဒီကိစ္စမှာကောမတန်ဆွမ်းအဖွဲ့အစည်းတွေကိုနေလုံဆုံးအနေနဲ့ဘယ်လောက်ထိပေါင်ပတ်သက်မှုရှိလဲ
အဲဒီမှာလည်းကျွန်တော်တို့2013 14လောက်တည်းကစပြီးတော့ဒီမှာလှုပ်ရှားပါတယ်ဒီဘက်အာကျွန်တော်တို့ဒီအားလုံးသိတဲ့အတိုင်းပေါ့နော်ဟိုတက္ကသိုလ်ကျောင်းသူကျောင်းသားတွေစုပေါင်းလှုပ်ရှားကြတဲ့အခါမှာကျွန်တော်တို့ဒီဘက်ကဒါ diplomacy ဝေးနဲ့ကျွန်တော်တို့တက်နိုင်သလောက် advocacy လုပ်တာပေါ့နော်ဟိုဒီမှာတစ်ဖက်ကနိုင်ငံတော်အစိုးရကအထူးပညာရေးတခုလေးကိုပဲစဉ်းစားတာမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့ inclusion ပေါ့နော်အတိုင်းဝိုင်းတွေမှာဝန်ဆန်နိုင်ခွင့်ကိုပို့ပြီးတော့ဖြစ်ထွန်းအားပေးတဲ့ဒီလူတိုင်းကျောင်းဝင်ပညာရေးကဏ္ဍတွေပါလာဖို့ကျွန်တော်တို့တောက်လျှောက်ပေါ့လွတ်တော်မှာကြားနာပွဲတွေကျွန်တော်တို့ဖိတ်ခေါ်တဲ့အခါမှာသွားပြီးတော့မှဆွေးနွေး advocacy လုပ်တယ်။တစ်ဖက်ကအရက်ဘက်လူမှုဖွယ်စည်းတွေရဲ့ဒီလုပ်ငန်းစဉ်တွေမှာကျွန်တော်တို့သွားပြီးတော့တက်တက်ကြွကြွပါဝင်တယ်။နောက်လိုအပ်သလိုကျွန်တော်တို့ advocacy ဒီဆောင်ရွက်တာပေါ့နော်။ဆိုတော့အထူးသဖြင့်တော့လွတ်တော်ကိုချိန်ဖန်များဆိုကျွန်တော်တို့ချင်းကပ်ပြီးတော့မှပြောပြပါတယ်။ဆိုတော့နောက်ဆုံးဒီ amendment လုပ်လိုက်တဲ့ National Education Law ပေါ့နော်။အမျိုးသားပညာရေးဥပဒေမှာတော့ဟိုရခင်မပါသေးတဲ့ဒီ inclusive education နဲ့ပတ်သက်တဲ့ရှုထောင့်အခြေအနေတော်တော်များများဒါမတန်ဆွမ်းအဖွဲ့အစည်းတွေစုပေါင်းစူးစမ်းထုတ်မှုနဲ့ပါလာတာကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဘယ်ချက်ကဘလူးသရူမန်ရှင်းလို့ထားပါလဲ
အဓိကကျွန်တော်တို့ဒီလူတိုင်းကျောင်းဝင်ပညာရေးဆိုတာလေးကို definition ဖွင့်ထားတယ်ရခင်တော့ကဒါတွေကျွန်တော်တို့တလုံးတစ်ပါးတော့မှမတွေ့ရဘူးလေဟိုနောက်ပြီးတော့ဒီမတန်ဆွမ်းတဲ့သူတွေအတွက်လူတိုင်းကျောင်းဝင်ပညာရေးအစီအစဉ်အားဖြင့်နိုင်ငံတော်ကနေအကောင့်ထည့်ဖော်ပေးဖို့အပိုင်းတွေပေါ့တတ်နိုင်သလောက်ဒီတာမန်ပညာရေးစနစ်နဲ့တာမန်ကျောင်းတွေကိုပေါ့နော်ကျွန်တော်တို့မတန်ဆွမ်းတဲ့သူတွေရောက်နိုင်အောင်အားပေးတဲ့ဒီအခြေအနေမျိုးတွေကျွန်တော်တို့ဒီမှာထပ်ပြီးတော့တွေ့တာပေါ့တိုးတော်လည်းဒီတစ်ဖက်ကတော့ထပ်ပြီးတော့ဘလောက်ဒီမြေပြင်မှာဟိုအကောင့်တွေပုံမလဲဆိုတော့ကျွန်တော်တို့ဒါအချိန်ကာလတော့နည်းနည်းစောနေသေးတယ်ပြောပြပါလေ
။မတန်ဆွမ်းဒီအတွက်သီးသန့်ပေါ့ဒီကျောင်းတွေဖွဲ့စည်းဖို့ပညာရေးနဲ့ပတ်သက်လို့ရှိပါလား။
အဲ့တော့ကျွန်တော်တို့ဒီအထူးပညာရေးဆိုတာတော့တော်တော်များများတော့ဒါဆောင်ရွက်နေကြတာရှိပါတယ်။တစ်ဖက်မှာလည်းကျွန်တော်တို့ကဒီလူတိုင်းကျောင်းဝင်ပညာရေးကိုလည်းပို့ပြီးတော့မှဖြစ်ထွန်းအားကောင်းလာစေခြင်းနဲ့ဆိုတော့ကျွန်တော်တို့ရွေးချယ်ခွင့်ဆိုတာတော့မတန်ဆန်းသူတိုင်းရှိတင်တာပေါ့နော်။အထူးပညာရေးကျောင်းကိုသွားမလား။ကျွန်တော်တို့ဒီတာမန်ကျောင်းမှာပဲအများနဲ့ဒန်းတူပေါ့နော်။ကျောင်းတက်ခွင့်ရခြင်းသလားဆိုတော့ကျွန်တော်တို့ guide ရှင်မတန်ဆန်းတွေကပဲဆုံးဖြတ်ခွင့်ဟိုဖြစ်တင်တာပေါ့။တိုးတော်လည်းအထူးကျောင်းတွေပဲဖော်ဆောင်မယ်ဆိုရင်တော့ကျွန်တော်တို့တစ်ဖက်ကလူအတိုင်းဝိုင်းနဲ့ကျွန်တော်တို့ပါလားတာမန်ကလေးတွေနဲ့အများကြီးကင်းကွာသွားနိုင်တယ်။ကလေးတွေကဒီတန်ဆွမ်းတဲ့ကလေးတွေရောမတန်ဆွမ်းတဲ့ကလေးတွေရောအတူတူရောရှက်ပညာသင်ခွင့်ရတာကပိုကောင်းတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်။ဒါမှသာကလေးဘဝမှာခွဲခြားဆက်ဆံမှုတွေနည်းပြီးတော့မှဒီလိုလူတွေကခေါင်းဆောင်တွေဖြစ်လာတဲ့အခါမှာတစ်ချိန်မှာနိုင်ငံကိုအုပ်ချုပ်ကြတဲ့အခါမှာဒီ inclusion တွေဟာလားကျွန်တော်တို့အပြန်အလှန်စာနာနားလည်ရိုင်းပေးမှုတွေအားလုံးကပြောနေကြတဲ့လောကနီတိတို့မေတ္တာတရားတို့ပေါ့ဒါတွေကကလေးဘဝမှာအများကြီးရရှိနိုင်တဲ့အတွက်ကြောင့်ဟိုဒါတော့ကျွန်တော်တို့ကဒီပေါင်းစည်းပြီးတော့မှအတူတကွပညာသင်ယူနိုင်တဲ့အခြေအနေကိုဖန်တီးပေးစေချင်တယ်လေ။ဒါကြောင့်မလို့ဒီ inclusive education ကိုလည်းပို့ပြီးတော့မှဟိုစဉ်းစားဆောင်ရွက်ပေးလောက်အောင်ပေါ့ကျွန်တော်တို့တတ်နိုင်သလောက်ဝိုင်းစူးစမ်းနေကြတာဖြစ်ပါတယ
်။ဒါပေမဲ့ inclusive education ကအားလုံးပေါင်းပြီးလုပ်တဲ့အခါမှာမတန်ဆွမ်းနေဘက်ကတခြားပုံမှန်ကလေးတွေဆိုင်တပန်းရှုံးမနေဘူးလားဒီပေါ်မှာ
။ကျွန်တော်တို့အချိန်ကာလအပြည့်တော့ဒီစူးစမ်းရင်လုပ်သွားရင်လည်းအချိန်ယူရင်လည်းဒီပေါ်မှာတိုးတက်ဖြစ်တော့အောင်ဆောင်ရွက်ရမှာပေါ့နော်။ဟိုတစ်ဖက်ကကျွန်တော်တို့ကမတန်ဆွမ်းကလေးတွေ တမန်ကျောင်းကိုပုံမှန်စာသင်ကျောင်းရောက်အောင် welcome လုပ်ပါတယ်လို့ပြောနေလို့မရဘူးပေါ့။တစ်ဖက်ကပညာရေးစနစ်ကိုတက်နိုင်သလောက်ကျွန်တော်တို့ adaptation တွေလုပ်ရမယ်။ပြုပြင်ပြောင်းလဲမှုတွေလုပ်ပေးရမယ်။အထူးသဖြင့်စာသင်ကျောင်းတွေရဲ့ဖွဲ့စည်းတည်ဆောက်ပုံဒီဇိုင်းတွေပြောင်းပေးရမယ်ပေါ့နော်။ကလေးအားလုံး friendly ဒီ anti aging ဆောင်နဲ့သွာလာနိုင်တဲ့အခြေအနေမျိုးတွေဖြစ်အောင်ဖန်တီးပေးဖို့လိုတယ်။နောက်သင်္ထောက်ကူပစ္စည်းတွေပို့ပြီးတော့မှ accessible ဖြစ်အောင်မွမ်းမံဖြည့်ဆည်းပေးဖို့လိုပါတယ်။နောက်တစ်ချက်ကဒီဆရာသမားတွေကိုပေးတဲ့မွမ်းမံသင်တန်းလိုမျိုးတွေမှာဒီ disability rights နဲ့ပတ်သက်ပြီးတော့မှဒီကလေးတွေကိုမတန်ဆွမ်းတဲ့သူတွေကိုအထူးအောင်ဘလို့ချင့်ကပ်သင်ကြားပေးမလဲဆိုရင်သင်ကြားနည်း method တွေပေါ့နော်။ဒါတွေကဟိုပညာရေးဝန်ကြီးဌာနနေအများကြီး train ပေးဖို့လိုပါတယ်။နောက်ထပ်ပြီးတော့မှဒီကလေးတွေကိုမခွဲခြားအောင်ကလေးချင်းချင်း welcome လုပ်တဲ့လူမှုအတိုင်းအဝိုင်းမျိုးကိုအားပေးတဲ့ကျွန်တော်တို့ဒီကျွန်တော်တို့ဒီရိုးနေပေါ့သင်ကြားသင်ယူမှုပတ်ဝန်းကျင်မျိုးတွေပေါ့ဖြစ်ပေါ်လာအောင်ကျွန်တော်တို့အားပေးဖို့လိုပါတယ်။ဒီလိုစနစ်တစ်ခုလုံးကိုတက်နိုင်သလောက်ပြောင်းပေးရင်တော့ဟိုခုနပြောတဲ့ကျွန်တော်တို့ဘက်ကဟိုတပန်းချုံနိုင်တဲ့အခြေအနေတွေကကျော်လွှားသွားနိုင်မှာပေါ့။တစ်ဖက်ကလည်းကျွန်တော်တို့ပျော်ရွှင်စွာနဲ့ဒီပညာရေးမှာဟိုအခွင့်အရေးရလာနိုင်ပါတယ်။
ဒါကတော့ပညာရေးကိစ္စပေါ့ကျွန်တော်အလုတ်ကင်ခွန်းလန်းအလုတ်ကင်ခွန်းလန်းနဲ့ပတ်သက်လို့တီကြာဥပဒေမှာပြောင်းထားတာရှိပါလားဒီမတန်ဆွမ်းတွေအတွက
်အခုကျွန်တော်တို့ဒီ2015ဇွန်လမှာပြဋ္ဌာန်းလိုက်တဲ့မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာဥပဒေမှာတော့ဒီမတန်ဆွမ်းတဲ့သူတွေကိုဝေဖန်ကြခွဲတန်းစနစ်နဲ့အလုတ်ခန့်ရမယ်ဆိုပြီးတော့ပါတယ်ရာခိုင်နှုန်းဘယ်လောက်လဲဆိုတာကိုစုံဖြတ်ခွင့်ကဘယ်သူပေးထားလဲဆိုတော့အခုဒုသမရတဦးကိုယ်တိုင်ဒုသမရတဦးကဥဆောင်ပြီးတော့မှဖွဲ့စည်းမဲ့အမျိုးသားအဆင့်မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကော်မတီဆိုတာကျွန်တော်တို့ပေါ်လာမှာပေါ့နော်ဒီမှာဟိုဝင်ကြီးဌာနအသီးသီးကကိုယ်စားလှယ်ပါမယ်။နောက်မတန်ဆွမ်းအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်ပါမယ်။နောက်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းကိုယ်စားလှယ်ပါမယ်ပေါ့နော်။ဆိုတော့သူတို့ပါပြီးတော့စူပေါင်းဖွဲ့စည်းပြီးတော့ဥပဒေကိုအကောင့်တွေပေါ်ဖို့နဲ့ခုနပြောတဲ့မတန်ဆွမ်းတဲ့သူတွေရဲ့ကိစ္စရဲကိုဆောင်ရွက်ဖို့အရေးကြီးတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်ဒီဖွဲ့စည်းကသူကခုနပြောတဲ့ဝေဖန်ကြခွဲတန်းစနစ်တွေပါဆန်းတွေကိုသူကဆုံးဖြတ်ရမယ်။ဆိုတော့ဘယ်လောက်ဆုံးဖြတ်မလဲဘယ်လိုလာမလဲဆိုတော့ကျွန်တော်တို့ခံမှန်းလို့မရသေးဘူး။တိုးတိုးလေအခြားနိုင်ငံတချို့ကမှန်းလေ့လာကြည့်တဲ့အခါမှာတချို့က 1% ပေါ့နော်ဟိုတချို့က 2% ဒါမျိုးတွေကျွန်တော်တွေ့ပါတယ်ကုမ္ပဏီတစ်ခုအဲသို့မဟုတ်လဲကျွန်တော်တို့ဖွဲ့စည်းတစ်ခုမှာဝန်ထမ်းအယောက်100ရှိတယ်ဆိုရင်အနည်းဆုံး percent တွေတခုကဒီ disable တွေကိုခန့်ကိုခန့်ပေးရတယ်ခန့်ပေးရင်သူကဘာလဲဆိုတော့အခွန်သက်သာခွင့်တွေပေးတယ်တစ်ဖက်က incentive for မဲလုံးနေနိုင်ငံတော်ကနေပြန်ပြီးတော့ပေးပါတယ်ဟိုမခန့်တဲ့ဖွဲ့စည်းတွေကိုသူကဘာလဲဆိုတော့ပြန်ပြီးတော့မှဒီ penalty ပေါ့နော်ဟိုနေပစ်ဒဏ်သို့မဟုတ်လဲဒီခန့်မဲ့ percent ကိုဒီရန်ပုံငွေပေါ့နိုင်ငံတော်ပေးသွင်းရင်ခိုင်းစီတာမျိုးတွေပေါ့နော်ဆိုတော့ဒါမျိုးတွေအားဖြင့်လည်းအရေးယူတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အဲ့မှာတစ်ချက်ကျွန်တော်မေးချင်တာဒီမတန်ဆွမ်းအခွင့်အရေးနဲ့ပတ်သက်ပြီးတော့ခုနကအလုတ်ကင်ခွန်းလမ်းပေါ့တစ်ဖက်မှာကျွန်တော်မြန်မာနိုင်ငံမှာခီးသွွာလာရေးဖြစ်စီနေသူပါကိစ္စတွေဖြစ်စီဒီကိစ္စနဲ့ပတ်သက်လို့အခွင့်အရေးကိစ္စတွေမတန်ဆွမ်းတွေကိုတီးကြဟိုသွာလာနိုင်မယ့်အခွင့်အရေးပေါ့ဒီကိစ္စနဲ့ပတ်သက်လို့တသက်တီးကြဘတ်ဂျက်ရထားဖို့လိုပါတော့အဲ့ဒါမျိုးတွေရောစဉ်းစားချက်တွေရှိပါလား
အခုဒီပေါ်ပေါက်လာတဲ့အစိုးရအသစ်နဲ့လွတ်တော်အသစ်ကိုဥတည်ပြီးတော့ကျွန်တော်တို့မတန်ဆွမ်းဖွဲ့စည်းရေးစူပေါင်းပြီးတော့တောင်းဆိုတင်ပြချက်17ချက်ကျွန်တော်တို့ဒါဟိုတင်ပြပြီးတော့အပိုကေစီလုပ်နေပါတယ်ဒီမှာတော့ဒီလူမှုဝန်ထမ်းကေဇိန်းနဲ့ပြည်လဲနေရာခြံထားရေးဝန်ကြီးဌာနနဲ့ဒီမတန်ဆွမ်းသူများအတွက်ဘတ်ဂျက်ပေါ့နော်ပို့ပြီးတော့တွန်းပြင်တုံးဆဲပေးဖို့ကိစ္စတွေနောက်ထပ်ပြီးတော့မှကျွန်တော်တို့ရဲ့ကိစ္စကိုအဲကျွန်တော်တို့ဒီဝန်ကြီးဌာနတစ်ခုတည်းကလောက်တောင်ဖို့ပဲနဲ့အားလုံးသောနယ်ပယ်ဒီမှာပုံမထဲသွင်းစဉ်းစားဆောင်ရအောင်တိုက်တွန်းနေတာပေါ့ဒီမှာတစ်ချက်ကဒီအများပြည်သူတို့အဆောက်အုံတွေအများပြည်သူတို့နေရာထိုင်ခင်းတွေဖန်တီးစီစဉ်ချလုပ်တဲ့အခါမှာဒီပြည်သူကဒီဇိုင်းတွေပေါ့နော်ပုံစံတွေကကျွန်တော်တို့တက်ကြီးရုပ်တွေမတန်ဆွမ်းသူတွေနောက်ကိုဝင်ဆောင်သားတဲ့မိခင်တွေနောက်တစ်ခါဒီကျွန်တော်တို့ခီးကြီးတွေတွေကလက်ဂိတ်တွေဘက်ဂိတ်တွေဆွဲပြီးတော့သွားလာတဲ့အခါမှာအားလုံးအဆင်ပြေနိုင်တဲ့ဒီဇိုင်းတွေဖြစ်အောင်လုပ်ဖို့လိုတယ်ပေါ့ဒါတွေကိုတော့ကျွန်တော်တို့အခုတိတ်မတွေ့ရသေးဘူးဒါပေမဲ့ရန်ကုန်စီပင်သာရေးကော်မတီနောက်ဆောက်လုပ်ရေးဝန်ကြီးဌာနပေါ့သူတို့တွေကဒါတွေကိုဟိုကြေကြေပြန့်ပြန့်ထည့်သွင်းစဉ်းစားအကောင့်ထဲပေါ်လာအောင်တော့ကျွန်တော်တို့တက်နိုင်တဲ့လောက်အပိုကေစီလုပ်နေတယ်ထပ်ပြီးတော့လည်းအခုရန်ကုန်မြို့တော်အစိုးရကိုတက်နိုင်တဲ့လောက်ချင်းကပ်ပြီးတော့ဒီမြို့တော်ပြည်ပြင်ပြောင်းလဲရေးနဲ့ပူကောင်းအောင်စူးစမ်းတဲ့ဖြစ်စဉ်တွေမှာကျွန်တော်တို့ပို့ပြီးတော့ပူပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့စူးစမ်းပါမယ်ထပ်ပြီးတော့လည်းတစ်ဖက်ကအခြားနိုင်ငံတွေရဲ့ဒီသင်ခန်းစာတွေပေါ့နော်ဟိုဒါကိုအချိန်တို့အတွင်းမှာကျွန်တော်တို့ဘယ်လိုပူကောင်းအောင်လုပ်နိုင်မလဲဒါတွေလည်းကျွန်တော်တို့လေ့လာရင်းနဲ့ပေါ့တစ်ဖက်ကကျွန်တော်တို့ကစူးစမ်းနေပါတယ
်ဟုတ်ကဲ့ကျွန်တော်နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့မေးချင်ပါတယ်ဟိုရင်တော့ဆစ်ဆူရလက်ထက်နော်ဒီမိုကရေစီတစုံတရာပုံလင်းလာပါတယ်ဦးသိန်းစိန်လက်ထက်ကုသလို့ရှိရင် NLD စိုးရတက်လာတယ်အဲ့တော့ဒီမတန်ဆွမ်းသူတွေရဲ့အခွင့်အရေးအခြေအနေတွေရောတိုးတက်လာမှုရှိပါလား
ကျွန်တော်တို့ဆယ်စုနှစ်တကယ်တခုနဲ့ပြန်ကြည့်မယ်ဆိုရင်လွန်ခဲ့တဲ့ဆယ်စုနှစ်ထဲဆိုင်ဒီဘက်ဆယ်စုနှစ်ကတော်တော်လေးတိုးတက်လာတယ်လို့ကျွန်တော်အနေနဲ့သုံးသပ်ရမှာပေါ့ဘာဖြစ်လို့လဲဆိုတော့မတန်ဆွမ်းအဖွဲ့အစည်းအရေးအတွက်တွေကိုကြည့်မယ်ဆိုရင်လည်းကျွန်တော်တို့အများကြီးတိုးတက်လာတယ်နောက်တစ်ချက်ကလှုပ်ရှားမှုတွေလည်းအကောင်ကျယ်ပြန့်လာသလိုကျွန်တော်တို့ကိုအသိမှတ်ပြုတဲ့မီဒီယာအပြင်ပေါ်ပြလာတဲ့စာမျက်နှာတွေပုံများလာတယ်။ဟာလာကျွန်တော်တို့ဒီဘက်ကဥပဒေနဲ့မူဝါဒပိုင်းဆိုင်ရာမှာပြောဆိုဆွေးနွေးမှုတွေကျေပြန့်လာတယ်။နောက်တစ်ဖက်ကလည်းကျွန်တော်တို့ဒီတစ်ခုခုနိုင်ငံရဲ့ဟာလာကျွန်တော်ငြိမ်းချမ်းရေးကိစ္စတို့ဒီဖွံ့ဖြိုးရေးကိစ္စတွေစဉ်းစားတဲ့အခါမှာမတန်ဆွမ်းတဲ့လူအုပ်စုတွေကိုလည်းထဲသွင်းအသိမှတ်ပြုဖိတ်ကြားလာတာတွေတော်တော်များများတွေ့လာရတဲ့အခါကျတော့အတိုင်းအတာတစ်ခုထိတော့ဟိုတိုးတက်ဖြစ်ထွန်းလာတယ်ပေါ့။သို့တော်လည်းဒါတွေကမျိုးပြတွေမှာပဲဖြစ်ထွန်းနေပြီးတော့ဂျေလက်ဒေတာ80ရာခိုင်နှုန်းသောဂျေလက်ဒေတာတွေမှာတော့ဟိုတော်တော်လေးကျွန်တော်တို့ဟိုဒီမှာတိတ်ဆိတ်နေသေးတယ်လို့ကျွန်တော်အနေနဲ့ဒါဟိုသုံးသပ်မိပါတယ်။
ကျွန်တော်ခုနအရာတစ်ဆက်တည်းမေးချင်ပါတယ်ကိုနေလင်းစိုးရဲ့တွေ့ကြုံပေါ့ရင်းနှောင်းကဒီမတန်ဆွမ်းခွင့်ရည်တွေကတိတ်ပြီးတော့ဟိုအလေးပေးမခံအောင်နောက်ပိုင်းမှာအလေးပေးခံရတယ်ဒါပေမဲ့ဒီအခွင့်အရေးရဖို့အတွက်ကိုနေလင်းစိုးလိုမျိုးဒီမတန်ဆွမ်း activity ပေါ့တကြွလို့ရှားသူတွေလုတ်တဲ့အခါမှာကိုအခွင့်အရေးရလာဖို့အတွက်လုတ်တဲ့ကျိုးပန်းတဲ့နေရာမှာအခက်အခဲတွေရောဘာတွေများစိန်ခေါ်ချက်တွေရောရင်ဆိုင်ခဲ့ရပါလဲ
ပထမဆုံးတော့ကျွန်တော်တို့ပြည်သူလူထုဈားထဲမှာတိုးဝင်ပြီးတော့မှကျွန်တော်တို့ကိစ္စတွေကျွန်တော်တို့ကိုယ်တိုင်ပေါ့နော်ပါဝင်ဆောင်ရွက်ကြတဲ့အခါမှာဟိုဥပမာကျွန်တော်တို့အများပြည်သူသုံးဘတ်စကားတွေစီးတယ်ဟုတ်လားကျွန်တော်တို့ဒီpublic ဒီ transportation တွေ access လုပ်တဲ့အခါမှာဟိုတချို့ကဒီကျွန်တော်တို့တနာတာပေါ့နော်တနာလွန်ခဲ့ပြီးတော့မှအိမ်မှာကောင်းကောင်းနေတာပို့ပြီးတော့အဆင်ပြေတယ်တက်တောက်တက်တာဖြစ်တယ်ကျွန်တော်တို့ဒုက္ခခံပြီးတော့မှဟိုဒုက္ခရှာပြီးတော့မှကိုသွားလာလို့ရှားနေတယ်ဆိုတဲ့အမြင်မျိုးလေးတွေရှိပါတယ်ဆိုတော့ဒါကတော့ကျွန်တော်တို့ကိုဒီကျန်းမာရေးပြဿနာရှိတော့ကနေမြင်ပြီးတော့ပဲယောဂတဲ့လူနာတွေလို့ကျွန်တော်တို့ဒီတစ်ခါတည်းမှာမြင်တတ်တဲ့ဟိုသဘောထားလေးတွေပေါ့ဒါလေးတွေကကျွန်တော်တို့အတွက်ဒီလူတိုင်းဝင်တွေကိုတိုးတဲ့အခါမှာဟိုစိန်ခေါ်မှုအခက်ခဲပေါ့နော်ကျွန်တော်တို့အားပေးမှုထက်ကျွန်တော်တို့ဒီတနာချင်းကထပ်ပြီးတော့မှကျွန်တော်တို့တွေဒီရှေ့တိုးမရောက်စေဘူးပေါ့နော်ဒါလေးရှိတယ်နောက်တစ်ချက်ကဒီဟိုအများပြည်သူသုံးခုနပြောတဲ့ transportation ပေါ့အိမ်ထဲကအိမ်ပြင်ထွက်ပြီးဆိုရင်ကျွန်တော်တို့ public transportation ကလူတိုင်းဟိုဖြတ်ကျော်ကြရတဲ့ကိစ္စတခုလေဒါလေးကိုကျွန်တော်တို့အဆင်ပြေပြေစီးနေအသုံးပြုခွင့်မရသေးတဲ့အခါကျတော့ကျွန်တော်တို့အပြင်မရောက်နိုင်တဲ့ခုနစီးပွားရေးလူမှုရေးနိုင်ငံရေးပေါ့နော်တိုင်းပြည်ရဲ့ရေးကိစ္စတွေမှာကျွန်တော်တို့မတန်ဆန်းတဲ့သူတွေကစိတ်ရှိတော့လဲပါဝင်နိုင်ခွင့်တွေကအခက်ခဲဖြစ်နေတယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီထပ်ပြီးတော့မှဟဲ့လားဟိုဟိုဥမာ policy နဲ့ပတ်သက်တဲ့ကဏ္ဍတွေမှာ barriers လေးတွေရှိပါတယ်။ဥမာအလုပ်ကိုင်းတဲ့ပတ်သက်ရင်ဟဲ့လားအလုပ်ခေါ်စာတွေမှာကျန်းမာတန်ဆွမ်းသူဖြစ်ရမည်ဆိုတဲ့အချက်အကြောင်းကိုငကိုကလေးကကျွန်တော်တို့အလုပ်လျှောက်ဖို့အကုန်လုံးတွန့်သွားပြီ။အခက်အခဲတွေကဖြစ်ကုန်တာပေါ့နော်။ Tony Du ကျွန်တော်တို့အာတချို့သောဥပဒေတွေမှာဆိုရင်လည်းကျွန်တော်တို့ရဲ့ဒီကိစ္စတွေဥမာရေမောင်းလိုင်းစင်ရရှိရေးကိစ္စလိုဟာမျိုးဘလောက်ပဲဆန်းနိုင်ဆန်းနိုင်မောင်းနိုင်မောင်းနိုင်ခုနပြောတဲ့ဒီ policy မှာကိုလည်းငါပြည့်စုံသူဖြစ်ရမည်ဆိုတဲ့အချက်မျိုးလေးတွေပေါ့ဒါလေးတွေကကျွန်တော်တို့အားစီးလေးတွေရှိတယ်ဒါဒီလိုဟာမျိုးလေးတွေကလည်းကျွန်တော်တို့ရဲ့ဥပဒေအရပေါ့နော်ဒန်းတူခွင့်ရရဖို့အတွက်ဒါစိန်ခေါ်မှုလေးတွေရှိတယ်နောက်ဆုံးအချက်ကတော့ကျွန်တော်တို့မတန်ဆန်းတဲ့လူတွေအများစုဟာဒီ poverty line အောက်မှာကျွန်တော်တို့ကနေကြရတယ်ပေါ့နော်ဟိုပညာရေးမှာကြည့်ရင်လည်းအများကြီးနောက်ကျကျန်နေတယ်ဟလာအလုပ်ကိုင်းမှာကြည့်ရင်လည်းကျွန်တော်တို့က jobless ရပိုများတယ်ထို့နည်းတူဟိုဟိုကျွန်တော်တို့ရလူနေထိုင်မှုပုံစံဝင်ငွေကိုကြည့်မလားပေါ့အားလုံးကဟိုမတန်ဆန်းတဲ့သူတွေကပို့ပြီးတော့နေပါကြတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဘဝကိုရည်တည်ထူထောင်နိုင်ဖို့အတွက်ဒီတနိုင်တစ်ပိုင်းဝင်ငွေတို့လုပ်ငန်းတွေလှုပ်လာနိုင်ဖို့ဟလာကျွန်တော်တို့ရဲ့ဟလာဒီဆွမ်းအားလူဆွမ်းအားအရင်းမြစ်တွေကိုကျွန်တော်တို့ရဲ့လူဖွဲ့စည်းတွေအသုံးချလာနိုင်ဖို့အတွက်ကိုအခွင့်အလမ်းတွေပေါ့နော်ပံ့ပိုးပေးတဲ့အစီအစဉ်တွေနည်းနေသေးခြင်းကလည်းကျွန်တော်တို့ရဲ့စိန်ခေါ်မှုတွေဖြစ်နေပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်ပါတယ်အခုကိုနေလင်းဆိုးကဒီနိုင်ငံတကာအဖွဲ့အစည်းတစ်ခုကနေပြီးတော့ Democracy Award ဒီကိုလုတ်ခဲ့တဲ့ကိစ္စနဲ့ချီးမြှင့်ခံရတယ်အဲ့တော့ဒီချီးမြှင့်ခံရတဲ့ဆုကြောင်းကိုနေလင်းဆိုးလုပ်နေတဲ့အခုဒီမတန်ဆွမ်းနေတဲ့အခွင့်အရေးနဲ့ပတ်သက်လို့ဘယ်လောက်ထိတည်ရောက်မှုရှိမယ်လို့ထင်ပါလဲ
ပထမဆုံးတစ်ချက်ကတော့ကျွန်တော်တို့ကိုရဲ့ကဏ္ဍလေးထဲမှာပဲကိုရဲ့လုပ်ဖို့ဆောင်ပွဲတွေနဲ့တန်းနိုင်တယ်လို့ပေါ့နော်ဟိုဆောင်ရွက်နေကြတဲ့ဒီလုပ်ငန်းစဉ်လှုပ်ရှားမှုတွေကိုတစ်ဖက်ကနိုင်ငံတကာကကြည့်နေတယ်နောက်ဆုံးမှာဒါအတိအမှတ်ပြုတယ်ဆိုတော့ခန်းစားချက်တခုရတဲ့ခါကျတော့ကျွန်တော်တို့ပို့ပြီးတော့အားရှိတာပေါ့လုကန်ဆောင်ရတဲ့ခါမှာနောက်ထပ်ပြီးတော့မှကျွန်တော်တို့ဒါမတန်ဆန်းတဲ့သူတွေအတွက်လည်းခွန်အားနဲ့တွန်းအားတခုဖြစ်စေပါတယ်ဟိုကိုတက်နိုင်တယ်လို့ကိုရဲ့ဟလာနေပယ်ကဏ္ဍအတွင်းမှာဟိုကျွန်တော်တို့မိမိရဲ့ဘဝတူမတန်ဆန်းတွေအတွက်တော့လကောင်းပေါ့နော်ကျွန်တော်တို့ရရွာအတွက်တခုခုဆောင်ရွက်ကြတဲ့ခါမှာဟိုကျွန်တော်တို့ဆောင်ရွက်တဲ့လောက်လူဖွဲ့စည်းနဲ့ကျွန်တော်တို့ကဘာကြီးကအတိအမှတ်ပြုနေတယ်ပေါ့နော်ဆိုတော့ဒီလိုတင်းပေါ့ recognition တခုကိုလည်းရတဲ့ခါကျတော့လူတိုင်းဆက်ပြီးတော့မှအခွင့်အလမ်းတွေကိုလက်စုပ်လက်ကမ်းပြုပြီးတော့မှစ조사နိုင်ဖို့ဒါမျှော်လင့်ချက်ပေးတာပေါ့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအခုအရေးကြီးတဲ့ကာလမှာဟိုကျွန်တော်တို့ဒီရွေးပြီးတော့မှဟိုအာရှတိုင်းမှာလဲဒါပထမဆုံးမတန်ဆန်းသူတယောက်ကိုပေးတယ်ဒါစုအမျိုးအစားဖြစ်တယ်ကမ္ဘာမှာလဲဒါပထမဆုံးမတန်ဆန်းသူတယောက်ကိုပေးတယ်စုအမျိုးအစားဖြစ်တဲ့အခါကျတော့မြန်မာဒီဒီမိုကရေစီအပြောင်းအလဲမှာဒီမတန်ဆန်းတဲ့သူတွေရဲ့ဒီလူတိုင်းဝိုင်းတွင်ဂုဏ်သိက္ခာရှိစွာဝန်ဆန်းနိုင်ရေးကိုပိုမိုထည့်သွင်းစဉ်းစားအာရုံစိုက်ဖို့ဒါမိမောင်းထိုးပြလိုက်တာပေါ့နော်တစ်ဖက်ကလဲဒီကမ္ဘာနိုင်ငံအသီးသီးရဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေမှာဒီ Global Development Agenda မှာဒီ Disability Issue ကို mainstream လုပ်ကြပါဆိုတဲ့ message ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ခံယူတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီလှုပ်ရှားမှုတွေကိုတော့ပို့ပြီးတော့ဟိုတွန်းအားဖြစ်စေတယ်ခွန်အားတွေဖြစ်စေပါဟု
တ်ကဲ့ကိုနေလေးဆိုခုလိုရှင်းပြပြီးရကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ
American ပြည်တော်စုကိုစုလက်ခံလာရောက်ရယူတဲ့ကိုနေလင်းစိုးကိုကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ18ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများဖြစ်ပါတယ်ရှင
်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြမပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြတ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်အခုပထမဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်အောင်အောင်အုံးဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ် VOA အဖွဲ့သားတွေအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုအစဉ်အားပေးလျက်ပါဒါကျွန်တော်ရဲ့ပထမဦးဆုံးစာပါစာရောက်မရောက်ကျေးဇူးပြုပြီးတော့အကြောင်းပြန်ကြားပေးစီလိုပါတယ်စာရီအများကြီးရေးပို့ချင်ပါတယ်အားလုံးကိုလည်းကျေးဇူးတင်ပါတယ်လို့ရေးထားပါတယ်ဟုတ်ကဲ့ပါကိုအောင်အောင်ရေမြမပြည်ကပေးစာများအစီအစဉ်ကနေဒီသောရရှင်ကိုပြန်ကြားပေးလိုက်ပါရနော်စာရီအများကြီးရေးပို့အောင်မယ်ဆိုလို့လည်းအထူးဝမ်းသာပါတယ်ရှင်ဒါနဲ့သောရရှင်နေနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ခီးစဉ်ကြောင့်လည်းသိရမယ်ထင်ပါတယ်နော်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်မှာဝါရှင်တန် DC မြို့တော်ကိုရောက်တုံးရောက်ခိုက်ဒေါအောင်ဆန်းစုကြည်ရဲ့သွာလာလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကျမတို့ VOA ဖွဲ့သားတွေမလွတ်တမ်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်เนาะဒီလိုတင်ဆက်ပေးတာနဲ့ပတ်သက်ပြီးတော့ VOA Facebook ပရိသတ်ဦးစော်မူက VOA ဖွဲ့သားတွေကျမ်းမာကြပါစေဗျာအမေးစုသတင်းတွေမပြတ်တင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်ဦးအောင်ဇေယျဆိုတဲ့တော်ရှင်ကတော့ VOA မြန်မာပိုင်းအစီအစဉ်ကိုကျေးဇူးပါအမေရိကန်ရောက်မြန်မာတွေဒေါအောင်ဆန်းစုကြည်ကိုအခက်အခဲတွေအများကြီးကြုံပြီးမှကြိုဆိုရတယ်လို့ထင်မိပါတယ်အဘဒိယအကျိုးစူရာတွေတွေ့ရလို့ဝမ်းသာပီတိဖြစ်နေရပါတယ်တဲ့ဒေါအောင်ဆန်းစုကြည်တွားလေရမှာဒီအမေရိကန်ရောက်မြန်မာနိုင်ငံသားတွေစုဝေးပြီးတော့ဒေါအောင်ဆန်းစုကြည်ကိုပေါက်ကနေစောင့်ကြိုနှုတ်ဆက်ကြတာတွေကိုဒီကျမတို့ VOE ကဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးတာတွေကိုကြည့်ပြီးတော့ Facebook ကပရိသတ်တွေရေးလာကြတာဖြစ်ပါတယ်ကျော်ရှင်းဆိုတဲ့ VOE Facebook ပရိသတ်ကတော့
အမေမြန်မာနိုင်ငံသားတယောက်ကိုဒီလိုမျိုးလေးလေးနက်နက်ကျူစွဂုဏ်ပြုပေးတာဝမ်းသာပီတိဖြစ်ရပါတယ်ကမ္ဘာအလယ်မှာအမေကြောင့်မြန်မာနိုင်ငံသားတယောက်ကိုအလေးထားဆက်ဆံပေးတာကိုကြည့်ပြီးတော့အတိုင်းဆမသိပြောပါရယ်အမေလဲကျမ်းမာတက်ရှိစိတ်ချမ်းသာပြီးတော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကဘာသူကဘာသားအားလုံးစိတ်ချမ်းသာကိုချမ်းသာရှိပြီးတော့အေးချမ်းပါစေတိုင်းမိကြီးလဲအေးချမ်းပါစေစုမကောင်တောင်းပါရယ
်ဝင်းနှင်းစီကလဲ VOA ဝိုင်းတော်သားတွေအားလုံးအထူးကျေးဇူးတင်ပါရစေမိမိသွားလေရာကို live ထုတ်လွှင့်ပေးတာလေးစားဂုဏ်ယူမိပါရယ်တဲ့ဝင်းဝင်းမေကလည်းဓာတ်ရိုက်ထုတ်လွှင့်ပေးတာ VOA ကျေးဇူးပါအမေစုအစားအစာအရာရာအဆင်ပြေပြီးတော့အောင်မြင်တဲ့ခီးစဉ်ဖြစ်ပါစေကြောင်းဆုတောင်းပေးနေပါတယ်လို့ဆိုလာပါတယ်ခိုင်တဲ့စင်မင်းကတော့အမေစုတက်ရှည်ကျန်းမာပါစေအမေစုခီးစဉ်ကိုပြသပေးတဲ့ VOA အဖွဲ့သားတွေအားလုံးကိုကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်ဆရာတန်းကလည်း VOA အဖွဲ့သားတွေစူးစမ်းတင်ဆက်ပေးလို့တသက်မှာတစ်ခါမှမမြင်ရဘူးတဲ့မြမအမြင်နဲ့ဘန်းပွင့်နေတာမြင်ဘူးရပါပြီဗျာကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရဲကြီးဆိုတဲ့ Facebook ကပရိသတ်ကတော့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တစ်ယောက်သွာလာလှုပ်ရှားပုံတွေကိုကြည့်ပြီးတော့အသက်အရွယ်နဲ့မမြမြမပြည်ကောင်းစားရေးစိတ်ပင်ပန်းလူပင်ပန်းအလုပ်လုပ်နေတဲ့အမေကိုကြည့်ပြီးတော့စိတ်မကောင်းကိုယ်စိတ်ရင်းနဲ့ကျန်းမာပါစေအသက်ရှိပါစေလို့ပဲဆုတောင်းရင်းနဲ့အနာဂတ်ကိုအကောင်းမြင်မိပါတယ်တဲ့အေးအောင်ဆိုတဲ့ Facebook သောရရှင်ကတော့ကျေးဇူးတင်ပါတယ် VOA အမေရိကန်အထက်လွှတ်တော်အမတ်တွေကလည်းမြန်မာနိုင်ငံကိုစိတ်ဝင်စားနဲ့အကူအညီပေးမယ်ကြားရလို့ဝမ်းသာပါတယ်အထက်နဲ့အလဲအလတ်တန်းစားတွေဒုက္ခသိမ့်မဖြစ်ပေမလဲစိပေးဒုက္ခတွေနဲ့အောက်ခြေလက်လုံးလက်စားလူတို့ကိုအရင်ဦးစားပေးပြီးတော့ကူညီတင်ပါကြောင်းအကြံပေးတင်ပြပါရစေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အင်္ဂါနေ့ညနေပိုင်းကဝါရှင်တန်မြို့တော်မှာရှိတဲ့သမ္မတအေဗရာဟမ်လင်ကွန်အထိမ်းအမှတ်ဘိမှန်ကိုသွားရောက်ပြီးတော့လေးလာတာကိုလည်းVOA Facebook ကနေကြည့်ရပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ် ဖိုးထောင်ဆိုတဲ့ Facebook ကသောရရှင်ရေးလာတာကတော့
ပြောရမယ်ဆိုရင်လူလူဘက်ကမျှော်လင့်ချက်တွေကတော့တော်ကြည့်ရယ်တကယ်တမ်းလက်တွေ့အဖြစ်အခုအချိန်ထိတိတိကျကျစီးစီးသာသာတွတ်တက်လာမှုကတော့မတွေ့ရဘူးဥပမာစာဝန်တွေရယ်ဆိုရင်တကယ်တမ်းကုန်စည်နှုန်းတွေဆိုရင်ပိုပြီးကြီးလာတာမျိုးတောင်တွေ့ရတယ်စီးပွားရေးအရာဆိုရင်တစ်ဖက်ကပြောသလိုဒေါအောင်ဆန်းစုကြည်တက်လာလို့ရှိရင်နိုင်ငံခြားရေးနှိမ့်ညွှန်မှုတွေဝင်လာမယ်ဆိုရယ်မျှော်လင့်ချက်တွေတချိန်မှာစီးပွားရေးကောင်းလာမယ်ဆိုရယ်မျှော်လင့်ချက်တွေနဲ့ပဲသွားနေရတယ်လက်တွေ့အဖြစ်တိဒါထင်ရှားတဲ့ပြောင်းလဲမှုတွေတိုးတက်လာမှုတွေတော့မတွေ့ရပါဘူ
းတိဒါထင်ရှားတဲ့ပြောင်းလဲမှုတိုးတက်မှုတွေမတွေ့ရသေးပါဘူးဆိုပြီးတော့ဒီသောရရှင်ရေးလာတာပါအခုကြားဖြတ်ပြီးတော့သောရရှင်တို့ကအနောက်တိုင်းဒေလီတစ်ပုတ်နဲ့ဖြောပြပေးခြင်းပါတယ် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်8ချိန်နေတဲ့တချင်လေးပဲဖြစ်ပါတယ်ဟိုးတစ်ခေါက်တော့လည်းဒီတချင်လေးဒီ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းနဲ့စဝင်ဝင်ခြင်းမှာထုတ်လွှင့်ပေးခဲ့ပူရတယ်နော် Adele တီဆိုထားတဲ့ Send My Love to Your New Lover ဆိုတဲ့တချင်လေးထုတ်လွှင့်ပေးခြင်းတာပါအခုလောလောဆယ် American ပြည်အောင်စုမှာ number 8နေရာကိုရောက်နေလို့ဖြစ်ပါတယ်။ဒီတစ်ချက်အနေနဲ့အမြင့်ဆုံးဖြစ်တဲ့ American ပြည်အောင်စုမှာ number 8ကနေဒါနိုင်ငံမှာတော့ number 10အထိအမြင့်ဆုံးကိုချိန်ခဲ့တာပါရှင်။ Adele တီဆိုထားတဲ့ Send My Love to Your New Lover ဆိုတဲ့တချင်ကိုနားဆင်ကြည့်ပါအောင်နော်။ကြောတီဆိုထားတဲ့ Send My Love to Your New Lover ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။သရရှင်ရဲ့ပေးစာတွေကိုအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးတော့ပါအောင်မယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလုံးလုံးလက်လက်ထုတ်ဖော်လာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီကစာတစောင်ကိုပြောပြပေးခြင်းပါတယ်။လောကမှာဘယ်နှစ်ဖက်ကွဲနေကြတဲ့အခါမှာသူ့ဘက်ကကြီးတော့လည်းအမှန်ကိုယ့်ဘက်ကလည်းကြီးတော့အမှန်ဆိုတဲ့အခြေအနေမျိုးတွေရောက်တတ်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါလိမ့်ရှင်
။ VOA ကစူးစီးတင်ပြလာကောင်းသလိုရေးသားပြောဆိုအကြောင်းအရာတွေကလည်းကောင်းတယ်လို့ယူဆပါတယ်။ကျွန်တော်အမြင်ရတော့နှစ်ဖက်စလုံးကသူ့ဘက်ကကြီးရင်လည်းဘဝကိုယ့်ဘက်ကကြီးရင်လည်းဖမိုးဆိုးသလိုပါပဲ။နှစ်ဖက်စလုံးမမောက်လို့ပါတယ်။မဘာသာအနေနဲ့တပါးသူတွေရဲ့သွေးဆောင်ဖျားယောင်းမှုနောက်ကိုမလိုက်မိရင်လိုအပ်တယ်လို့အနေဒီနေနဲ့လဲတပားသူတွေရဲ့သွေးဆောင်ဖျားမှုနောက်ကိုမလိုက်မိစေဖို့လိုအပ်ပါလေ။ညီဝက်ပြီးပြားရေးလိုအပ်သလိုလုံခြုံဖေးမှကူညီရေးလည်းလိုအပ်ပါလေ။စီးပွားရေးစီဥတီသွားဖို့လိုအပ်သလိုသာသနာပြုရေးစီဥတီသွားဖို့လည်းလိုအပ်ပါလေ။အနေဒီနဲ့မဘာသာဟာအကျိုးပြုနိုင်တဲ့အဖွဲ့များဖြစ်တဲ့အတွက်ကြောင့်အကောင်းကိုသွားနိုင်ရန် NLD ရောမဘာသာရောထောက်ခံပါလေ။တွဲလက်တွေဖြစ်သွားစေလိုပါလေ။
ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ပြီးတော့သောရရှင်တယောက်သူရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုပုံဝင်လင်းလင်းထုတ်ဖော်ပြီးတော့ပြောလာခဲ့တာဖြစ်ပါတယ်ရှင်။ တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားဒေးလက်ဆောင်ခဏမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဆက်ပြီးတော့ဒေတာလာတဲ့တော်ရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။တချင်းတောင်းကျင်လို့ပါဗျာ။ဆိုပြီးတော့ဩဂုလကုန်ထဲကရေးလာတဲ့တော်ရရှင်တယောက်ကတော့ဖားကန်ကအကူမျိုးအောင်ဖြစ်ပါတယ်။သူကတချင်းတောင်းကျင်လို့ပါတယ်။စက်တင်ဘာ10ရက်နေ့မှာကြာရောက်တဲ့သမီးလေးမွေးနေ့အတွက်ဇောဝင်းထွက်ရဲ့တန်တရာဆန်းရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးစေချင်ပါတယ်တဲ့။ဟုတ်ကဲ့ပါ။ကိုမျိုးအောင်ရဲ့အကျိုးပြီးတော့စာရေးပြီးတော့ဒေတာထားကမှသမီးလေးရဲ့မွေးနေ့အမိတချင်းလေးမထုတ်လွှင့်ပေးနိုင်တော့အထူးစိတ်မကောင်းဖြစ်ရပါတယ်ရှင်။မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ပင်လုံညီလာခံစာတွေကိုဇက်တိုက်ဖော်ပြပေးနေရတာမလို့တချင်းတောင်းတဲ့သူတွေရဲ့အစာတွေကိုတော့မဖော်ပြပေးနိုင်တာပါနော်။ကိုမျိုးအောင်ရဲ့သမီးလေးမွေးနေ့အမိမရလိုက်ပေမဲ့ဒီနေ့တချင်းလေးကိုပဲမွေးနေ့တိလက်ဆောင်ဖြစ်နေလက်ခံယူပေးပါလို့ပြောချင်ပါတယ်နော်။ဒီတစ်ပတ်စက်တင်ဘာလ18ရက်နေ့မှာမွေးနေ့ကြာရောက်တဲ့တော်ရရှင်တယောက်တွေဒေတောင်းစာတွေအများကြီးကျွန်တော်တို့ရထားပါရယ်နော်။ရှမ်းပြည်မြောက်ပိုင်းခိတ္တာချင်းရွှေဟော်က VOA ရဲ့အမခံပရိသတ်ဖြစ်ပါတယ်ဆိုရဲဂျင်ဆိုးဆိုတဲ့သရရှင်ကလည်းကလေးမျိုးအင်တိုင်းလေးရွာနေတငယ်ချင်းကောင်းကြီးကိုဟုတ်ခေါ်ကိုအောင်စာအတွက်သူ့ရဲ့မွေးနေ့မွေးရဖြစ်တဲ့စက်တင်ဘာလ18ရက်တနင်္ဂနွေနေ့မှာကြာရောက်တဲ့ရွှေရထုမွေးနေ့မှာမွေးနေ့ရှင်နဲ့ကျွန်တော်အပါဝင် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရောနားဆင်ဖို့အတွက်ဒီမွေးနေ့ရှင်အရန်ကြိုက်နှစ်သက်တဲ့တခြင်းလေးထုတ်လွှင့်ပေးပါတယ်ဆိုင်ဒီဇိုင်းရဲ့ဧည့်သည်တခြင်းဒါမှမဟုတ်လဲဇောဝင်းထွရဲ့ခန္ဓာရခီးသည်တပုတ်ပုတ်ကိုထုတ်လွှင့်ပေးစေချင်ပါတယ်ဆိုပြီးတော့ဒေးတောင်းလာပါတယ် VOA ကိုထောက်ရအားပေးနေမဲ့ဝဝဖူးဆိုတဲ့တော်ရရှင်ကတော့တမိကတော့ကလေးမျိုးကပါချိလာစွာသောဦးလေးကြီးဦးအောင်စာအတွက်တခြင်းတောင်းခြင်းလို့ပါဦးလေးအရင်ကြိုက်တဲ့ဆိုင်ဒီဇိုင်းရဲ့တခြင်းလေးထုတ်လွှင့်ပေးပါဦးလေးကြီးမွေးနေ့မွေးရဲ့တိုက်ဆိုင်တဲ့လာမယ့်စက်တင်ဘာတနင်္ဂနွေနေ့မှာဆက်ဆက်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်မေသူစာဆိုတဲ့သောရရှင်ကလည်းတမိ VOA ကိုတခါမှတချင်မတောင်းမှုပါဘူးဒီတခါတော့တချင်တောင်းခြင်းပါတယ်တမိချစ်တဲ့ဥကူကိုဥဟုတ်ခေါ်ဥအောင်စာရဲ့မွေးနေ့မွေးရဲ့တရက်တည်းကြတဲ့ဒီစက်တင်ဘာ18ရက်တနင်္ဂနွေနေ့မှာတမိနဲ့ဒီမွေးနေ့ရှင်ကိုရိုင်းနားဆင်ဖို့အတွက်မြစ်တာဒီလက်ဆောင်တချင်ထုတ်လွှင့်ပေးစေခြင်းပါတယ်တဲ့ VOA ကိုအမြဲတမ်းအားပေးနေတဲ့မေသူစာစာရေးတောင်းဆိုလာတာပါဟုတ်ကဲ့ပါဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ကိုဟုတ်ကြီးခေါ်ဥအောင်စာအတွက်သူ့ကြိုက်မွေးနေ့ဒီလက်ဆောင်တချင်လေးထုတ်လွှင့်ပေးခြင်းပါတယ်နော်မွေးနေ့မှာကိုသုံးလုံးထပ်ပြီးမယ်လဲဘေးပြာကင်းခွာပြီးတော့ကျန်းမာရွှင်လန်းပါစေလို့ VOA အဖွဲ့သားတွေအားလုံးဆုတောင်းပေးပါတယ်ရှင်ဇဝင်းထုတ်တည်ဆိုထားတဲ့ကန္နာယခေးတယ်ဆိုတဲ့တခြင်းကိုဒီတစ်ချစ် view တွေတော့ရှင်အားလုံးနဲ့ဖားကန်ကကိုမျိုးအောင်နဲ့တမီးလေးပါနှစ်ချိုက်ခံစားနိုင်တယ်လို့ပြောလို့မရဘူး။နားဆင်ကြည့်ပါအောင်နော်။
ma te ci yare mille cura so shon ga vive ye la cheno pio quella a che ma la ne ti de ti au ma ve ye ye le cu ne de o mia cio can no a que gana ya ye phi chan de shao yi ji de ang wei pian kha chan ji bu bian bo ga mia ga wa mio ye nga go chuan long ge ba hi ma na lue chong ge ko na bo ya ye me bi a chin twe ba ma le no bo ha
ဇဝင်းထွတ်တီဆိုထားတဲ့ကန္နာယခီးတယ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ Merci beaucoup.
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါပြည်တော်စုနဲ့ပြည်နယ်လွှတ်တော်ပွတ်တိုက်မှုပြဿနာစပြီးပေါ်ပေါက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ဤတန့်စင်ကကူညီတင်ဆက်ထားပါတယ်ရှင်
ခဲ့တဲ့စတေမဆလီယနေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုအတိမတ်မပြုတဲ့အကြောင်းအရေးကြီးအဆိုတရဆွေးနွေးအတည်ပြုခဲ့ပါတယ်။အဆိုစာသားအပြည့်စုံကတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်သည်ရခိုင်ပြည်နယ်ရှိရခိုင်အပါအဝင်တိုင်းရင်းသားနိုင်ငံသားများ၏သဘောတူညီချက်ဖြင့်ဖွဲ့စည်းခဲ့ခြင်းမဟုတ်၍ကော်မရှင်၏ဖွဲ့စည်းဖြစ်တည်မှုနှင့်လှုပ်ဆောင်ချက်များအားလုံးကိုအတိမတ်မပြုသင့်ကြောင်းဆိုပြီးဖြစ်ပါတယ်တကယ်တော့အလားတူဆွေးနွေးချက်မျိုးပြည်ထောင်စုအဆင့်ပြည်သူ့လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ပြီးကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဆိုတဲ့အဆိုရှုံးနိမ့်ခဲ့ပြီးလဲဖြစ်ပါတယ်ပြောရရင်လက်ရှိရခိုင်ပြည်နယ်လွှတ်တော်ကအဆိုတင်ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ဟာပြည်ထောင်စုအဆင့်လွှတ်တော်တရားရဲ့ဆုံးဖြတ်ချက်နဲ့ဆန့်ကျင်နေတာတွေ့နိုင်ပါတယ်ပြည်နယ်အဆင့်လွှတ်တော်တွေဟာပြည်ထောင်စုအဆင့်အစိုးရနဲ့ပြည်ထောင်စုအဆင့်လွှတ်တော်တွေရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ပြီးဆုံးဖြတ်ပိုင်ခွင့်ရှိသလားဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျတ်တဲပုံစံမျိုးဖြစ်လာနိုင်မလားရှေ့ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ရခိုင်ပြည်နယ်လွှတ်တော်မှာကိုဖီယာနဲ့အချမ်းပိကော်မရှင်ကိုရခိုင်အမျိုးသားပါတီကအမတ်12ယောက်ပြည်ခိုင်ဖြိုးပါတီကအမတ်2ယောက်နဲ့တက်မတော်သားအမတ်1ယောက်ပေါင်း15ယောက်ထောက်ခံဆွေးနွေးကြပြီးအဆိုကိုကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်ပါတယ်NLD အမတ်တွေကတော့ဒီအကြောင်းအရာဟာပြည်ထောင်စုစစ်မှာဆွေးနွေးဆုံးဖြတ်ချက်ချပြီးသားဖြစ်တာမို့ဝင်ရောက်ဆွေးနွေးတာလုံးဝမလုပ်ခဲ့ပါဘူးတကယ်တော့ Coffee Annan Commission ကိုပြည်တွင်းမှာရက်ခိုင်အမျိုးသားပါတီနဲ့ပါတီတချို့ကစန့်ကျင်ကန့်ကွက်ကြတာကလွဲလို့အာနာရ NLD နဲ့ပါတီတချို့ကထောက်ခံခဲ့ကြသလိုကုလသမဂ္ဂ American ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ကြေကြေပြန့်ပြန့်ကြိုးဆိုထောက်ခံမှုရခဲ့တာကိုတွေ့နိုင်ပါတယ်အခုနောက်ဆုံးနိုင်ငံတော်အတိုင်းအမေကန်ဒေါ်အောင်ဆန်းစုကြည်ရဲ့ American Keyson မှာလည်းရခိုင်ပြည်နယ်ကပြည်ထနာနဲ့ပတ်သက်ပြီးအခုလိုပြောခဲ့ပါတယ်။ညီညွတ်မှုဖြစ်ဖို့အတွက်တိုးတက်ဖွံ့ဖြိုးမှုလည်းလိုအပ်ပါတယ်။ဘာကြောင့်လဲဆိုရင်အကန့်အသတ်နဲ့ရှိနေတဲ့အရင်းမြစ်တွေကိုအချင်းချင်းလူရတိုက်ခိုက်နေကြရတဲ့အဖြစ်မရောက်အောင်လုပ်နိုင်ဖို့အရေးကြီးပါတယ်။ဒါကြောင့်ကျမတို့ဟာရုပ်ပိုင်းဆိုင်ရာတယံဇာတတွေကိုပုံမှုဖွံ့ဖြိုးလောက်အောင်လုပ်ရမယ်။ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးအတွက်သာမကဒါတွေကိုပါတုံးသက်ဖို့ကိုဖီယာနဲ့ဥဆောင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းလိုက်တာပါ။ကျမတို့ပြည်သူတွေရုပ်ပိုင်းဆိုင်ရာပုံမှုကြွယ်ဝချမ်းသာအောင်လုပ်ရမယ်။ဒါမှသာနိုင်ငံရေးလှုပ်ဆောင်ချက်တွေကိုခိုင်မာစေမှာဖြစ်ပါတယ်လို့ဆိုပါတယ်
။ဆက်ပြီးဒေါ်ဆန်းစုကြည်ကလူမှုအတိုင်းဝန်းချင်းရံပွဲတွေဖြစ်နေတာကိုကျမတို့လှစ်လူရှုထားလို့မရပါဘူး။ဒါသိရေးကြီးပါတယ်။အချိန်ဆွဲမနေပဲချက်ချင်းလှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ပထမအဆင့်အနေနဲ့စတင်ဆောင်ရွက်နေတာဖြစ်ပါတယ်။ကျမတို့နိုင်ငံမှာဘယ်နိုင်ငံသားတယောက်ကိုမဆိုနိုင်ငံသားအခွင့်အရေးအပြည့်အဝရရှိစေမှာဖြစ်ပါတယ်။နိုင်ငံသားဖြစ်ထိုက်သူအားလုံးဟာလည်းနိုင်ငံသားဖြစ်ရမှာပါ။ဒီလိုရက်ကိုအမြန်ဆုံးနဲ့အမျှတဆုံးဆောင်ရွက်ရမှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်မှာကျမတို့လုပ်ဖို့ကြိုးစားနေတာပါပဲ။ကျမတို့ဟာဒီပြဿနာကိုဖြေရှင်းဖို့အတွက်စိတ်စေတနာတန်းတန်းနဲ့အားထုတ်နေတာဖြစ်တယ်ဆိုတာကိုကဘာကအတိအမှတ်ပြုစေချင်ပါတယ်။ရခိုင်ပြည်နယ်ကမတူကွဲပြားတဲ့လူအသိုင်းအဝိုင်းနှစ်ခုဟာအင်မတန်ဆင်းရဲနွမ်းပါးတဲ့ဒေသမှာနေထိုင်နေရပါတယ်။ဒါပေမဲ့ကျမတို့အားလုံးအတူတူကပူးပေါင်းပြီးဒီဒေသရဲ့ဖွံ့ဖြိုးမှုအလားအလာအားလုံးကိုကူညီပေးမယ်ဆိုရင်ဆင်းရဲနွမ်းပါမှုကိုပပြအောင်လုပ်ပေးနိုင်မယ်ဆိုရင်အဲ့ဒီဆင်းရဲနွမ်းပါမှုကြောင့်စီးလုံးညီညွတ်မှုပြတ်ပြားခဲ့ရတဲ့ကျမတို့တနိုင်ငံတည်းကိုကူညီရုံသာမက မတူကွဲလဲမှုကိုစီလုံးညီညွတ်မှုဖြစ်အောင်ဖန်တီးပြီးစိတ်ဝမ်းကွဲမှုတွေကိုကျော်လွှားနိုင်တယ်ဆိုတဲ့နမူနာအဖြစ်ကဘာကြီးတစ်ခုလုံးကိုကူညီနိုင်မှာဖြစ်ပါတယ်လို့ပြောခဲ့ပါတယ်ဒုံဆန်းစုကြည်ရဲ့ကုလိုတိုက်တွန်းပြောဆိုချက်တွေနဲ့အညီအမေရိကန်သမ္မတအိုဘားမားကလည်းလက်ရှိမြန်မာအစိုးရရဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းဖို့ကြိုးစားဆောင်ရွက်နေတာတွေကိုထောက်ခံအားပေးကြောင်းပြောဆိုခဲ့ပါတယ
်အခုလိုပြည်ရင်းပြည်ပထောက်ခံမှုတွေကြဲကြဲပြန့်ပြန့်ရနေပေမဲ့ရခိုင်ပြည်နယ်လွှတ်တော်ကတော့ကော်မရှင်ကိုအတိမတ်မပြုတဲ့အဆုံးဖြတ်ချက်ချခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်လွှတ်တော်မှာတင်သွင်းဆွေးနွေးဆုံးဖြတ်လိုက်တာဟာအဆိုတရက်အနေနဲ့ဖြစ်ပါရဲ့လွှတ်တော်တွေဟာရေဘူးရအဖြစ်ဥပဒေပြုခြင်းအဆိုတင်သွင်းဆုံးဖြတ်ခြင်းနဲ့မေးခွန်းတွေမေးမြန်းခြင်းဆိုတဲ့အလုပ်သုံးခုကိုလုပ်ကြရပါတယ်လွှတ်တော်အစဉ်စီရင်ဥပဒေပြဋ္ဌာန်းခြင်းဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံအခြေခံဥပဒေလွှတ်တော်အစဉ်စီဆိုင်ရာဥပဒေနီးဥပဒေတွေမှာကြဲကြဲပြန့်ပြန့်ပြဋ္ဌာန်းထားတာတွေ့ရပါတယ်။ဒါပေမဲ့အဆိုတင်တာနဲ့ပတ်သက်လို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာလုံးဝဖော်ပြထားခြင်းမရှိပါဘူး။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ဆိုင်ရာဥပဒေပုံမှန်၉ကားငယ်မှာလွှတ်တော်တို့တင်သွင်းသောဥပဒေကြမ်းများအဆိုများနှင့်ဆက်လင်း၍ဆွေးနွေးရာတွင်ပြည်ထောင်စု၏အကျိုးအစီးပွားကိုသာအဓိကထားခြင်းဆိုတဲ့စာတစ်ချောင်းလောက်ပဲဖော်ပြထားတာတွေ့ရပါတယ်။ဒီအတွက်ရခိုင်ပြည်နယ်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေတည်ဆဲဥပဒေနဲ့မညီပါဘူးဆိုပြီးယတိပြတ်ပြောနိုင်တဲ့အခြေအနေမျိုးမရှိဘဲအငင်းပွားပွဲအခြေအနေအဖြစ်ပဲသတ်မှတ်လို့ရနိုင်ပါလိမ့်မယ်။တကယ်တော့ပြည်ထောင်စုအစိုးရကကော်မရှင်တရက်ဖွဲ့စည်းထားတယ်။ဒီကော်မရှင်ကိုပြည်내အစ်စ်လွှတ်တော်ကလုံးဝအသိမှတ်မပြုနိုင်ဘူး။လုံးဝပူးပေါင်းဆောင်ရွက်ခြင်းမပြုနိုင်ဘူးဆိုတာကောင်းမွန်တဲ့အခြေအနေတော့မဟုတ်ပါဘူး။အစိုးရနဲ့ပတ်သက်ပြီးဖွဲ့စည်းပုံနဲ့ညီမညီဖွဲ့စည်းပုံဆိုင်ရာခုံရုံးကိုဆုံးဖြတ်ခိုင်းရအောင်ကလည်းအစိုးရတင်သွင်းတာနဲ့ပတ်သက်ပြီးဖွဲ့စည်းပုံထဲမှာလုံးဝဖော်ပြထားတာမရှိလို့ဒီလိုအစ်စ်လည်းမဖြစ်နိုင်ပါဘူး
။လက်ရှိပြဿနာနဲ့ပတ်သက်လို့ကတော့ပြည်ထောင်စုအစ်စ်လွှတ်တော်တွေဟာတိုင်းဒေသကြီးနဲ့ပြည်내ဆိုင်ရာလွှတ်တော်ဥပဒေကိုပြင်ဆင်ဖြည့်ရှင်းမဲ့နည်းလမ်းကတော့ရှိနေပါတယ်။ဥပဒေထဲမှာတိုင်းဒေသကြီးနဲ့ပြည်내အဆင့်လွှတ်တော်တွေအနေနဲ့အဆိုတွေတင်မယ်ဆွေးနွေးမယ်ဆိုရင်ပြည်တော်စုအဆင့်ကဆုံးဖြတ်ထားပြီးသားကိစ္စတွေကိုဆန့်ကျင်ပြီးမလုပ်ရမဆွေးနွေးရဆိုတာမျိုးထည့်သွင်းပြဋ္ဌာန်းလိုက်တာမျိုးဖြစ်နိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြည်တော်စုအဆင့်အဆိုရလွှတ်တော်နဲ့ပြည်내အဆင့်လွှတ်တော်ကြားအငင်းပွားမှုတစ်ခုစပြီးဖြစ်လာတယ်လို့တော့အသိမှတ်ပြုရပါလိမ့်မယ်။နောက်ဖက်ဒရယ်စနစ်ပုံစံကိုသွားမယ်ဆိုရင်အခုလိုပြဿနာမျိုးမကြာခဏပေါ်ပေါက်လာနိုင်ပါကြောင်းနဲ့ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖွဲ့စည်းပုံအပါအဝင်ဒီဇယ်ဥပဒေနီးဥပဒေတွေအတိုင်းငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ပဲဖြည့်ရှင်းကြရမယ်ဖြစ်ပါကြောင်းပြင်ပြလိုက်ရပါမယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ခင်းဒီမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ရှင်တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူဂျိုးမြို့ကုန်တိုက်တစ်ခုရဲ့ရှေ့မှာတရုတ်ရိုးရာလမ်းမုံပွဲတော်အတွက်ပြင်ဆင်ထားတဲ့လေထိုးရုပ်လကဘာလုံးကြီးကိုထိန်းထားတဲ့ကြိုးတွေကနေမုန်တိုင်းကြောင့်လွတ်ထွက်သွားပြီးမြို့ထဲကလမ်းနေပေါ်မှာအထိန်းအကွက်မရှိလွင့်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကပြတိုက်တစ်ခုမှာတော့ရွှေအစ်စ်နဲ့လှုပ်ထားတဲ့အင်သားတစ်ခုကိုအသုံးပြုနိုင်ပါပြီဒီလိုမျိုးထူးထူးခြားခြားသတင်းတွေကိုတော့မခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ပြပေးပါမယ်ရှင်
ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်နိုင်ငံရှေ့တောင်ပိုင်းမှာတိုင်ဖုန်းမုန်တိုင်းမူရန်တီတိုက်ခိုက်ခဲ့တဲ့အတွက်မိုးကြီးပြီးလျှက်စစ်ဓာတ်အားတွေလည်းပြတ်တောက်ကုန်ပါတယ်ဒီမုန်တိုင်းကြောင့်ဖူချိုးမြို့ကုန်တိုက်တစ်ခုရှိမှာတရုတ်ရိုးရာလမုန်ပွဲတော်အတွက်ပြင်ဆင်ထားတဲ့လေထိုးရုပ်လကဘာလုံးကြီးအထင်းကွအကျိုးတွေကလွတ်ထွက်ပြီးတော့မြို့ထဲကိုလိမ့်သွားခဲ့ပါတယ်လကဘာလုံးကြီးဟာဖူချိုးလမ်းတွေတလျှောက်လိမ့်သွားခဲ့ပြီးတော့လမ်းပေါ်မှာရှိတဲ့ကားတွေမော်တော်ဆိုင်ကယ်တွေကိုဝင်တိုက်သွားပါတယ်ဒီလကဘာလုံးကြီးရဲ့ဗီဒီယိုနဲ့တက်ပုံတွေဟာအင်တာနက်မှာအလင်းမြန်ပြန့်နှံ့သွားခဲ့ပြီးတော့ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ဟာသလို့ပြောဆိုတာတွေလည်းအများကြီးရှိခဲ့ပါတယ်။ MNT တိုင်ဖုန်းမုန်တိုင်းဟာအခုဒီ2016ခုနှစ်အတွင်းမှာတော့အင်အားအပြင်းဆုံးဖြစ်ပြီးစူပါတိုင်ဖုန်းမုန်တိုင်းလို့လည်းသတ်မှတ်ထားတာပါ။မုန်တိုင်းကြောင့်ဒီလေယာဉ်နဲ့ရထားခီးစင်တွေဒါဇင်နဲ့ချီဖြတ်သိမ်းခဲ့ရပြီးသုံးရကြာကျင်းပတဲ့လမုန်ပွဲတော်အစခီးသွွားအစီအစဉ်တွေကိုလည်းအနောက်ရှက်ဖြစ်စေခဲ့တယ်လို့နိုင်ငံပိုင်ရုပ်သံသတင်းကကြေညာပါရရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတော့အီတလီနိုင်ငံကငလင်ထန်သင့်ပြည်သူတွေအတွက်ရန်ပုံငွေရှာပွဲတစ်ခုကိုကျင်းပခဲ့ပါတယ်။အီတလီအသားလုံးစားပြိုင်ပွဲကိုကျင်းပပြီးရန်ပုံငွေရှာခဲ့ကြတာပါ။ပါဝင်ရှင်ပြိုင်သူတွေအနေနဲ့တစ်မိနစ်အတွင်းအသားလုံးတွေများနိုင်သမျှများအောင်စားကြရတာပါ။ပြီးခဲ့တဲ့ဩဂတ်စ်လက 6.2 ပြင်းအားရှိတဲ့ငလင်းတစ်ခုအီတလီနိုင်ငံအလဲပိုင်းမှာလှုပ်ခဲ့ပြီးတော့လူပေါင်း300နီးပါးလောက်သေဆုံးခဲ့ကြရတာပါငလင်းတန်းကြောင့်အိုးအိမ်တွေပြိုပြက်ပြီးလူပေါင်း6000ခွဲလောက်ဟာလည်းအိမ်ကျေမဲ့ဖြစ်ကုန်ကြပါတယ်ဒီပွဲမှာကောက်ခံရရှိတဲ့အလှူငွေတွေအားလုံးကိုအီတလီငလင်းရန်ပုံငွေတွေကိုထည့်သွင်းပေးသွားမှာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာတော့နိုင်ငံပေါင်း30လောက်ပါဝင်တဲ့ကမ္ဘာလက်ထွန်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အမေရိကန်၊ကင်ညာ၊ဩစတြေးလျနဲ့တခြားနိုင်ငံတွေကရှင်ပြိုင်သူတွေကခရော့ကလီဟိလ်အရက်ကဧက900လောက်ချဲတဲ့နေရာမှာလက်ထွန်ခဲ့ကြတာပါ။ကမ္ဘာလက်ထွန်ပြိုင်ပွဲကိုဗြိတိရှအမျိုးသားလက်ထွန်ပြိုင်ပွဲနဲ့အတူတူပူးပေါင်းပြီးတော့ကျင်းပတာပါ။ဒီပွဲမှာကုန်သွယ်လေယာဉ်ထွက်ကုန်တွေလက်မှုပစ္စည်းတွေရှေးဟောင်းပစ္စည်းတွေကိုပြသတဲ့ဆိုင်ကန်းတွေပါဝင်ပြီးတော့ရှေးခေတ်လက်ထွန်နီးကနေဒီကနေ့ခေတ်လက်ထွန်ဆက်ပေါင်းစုံလဲပါဝင်ရှင်ပြိုင်ခဲ့ကြတာပါမြင်းနဲ့ဆွဲတဲ့ထွန်းနှုံးတွေအပါအဝင်ရင်းနှွေးငွေသုံးလက်ထွန်ဆက်တွေကိုပါအသုံးပြုပြီးထွန်းရက်ဆိုင်ပြူပြတာကိုမြင်ရပါတယ်ကုန်ကြစိတ်တွေအတွက်ဒေသခံလက်သမားအဖွဲ့အစည်းတွေရဲ့အလှူငွေတွေပုဂ္ဂလိကအလှူငွေတွေနဲ့ကုမ္ပဏီကြီးတွေရဲ့ပံ့ပိုးမှုတွေကိုသုံးပြီးတော့ဒီပြိုင်ပွဲကြီးကိုပြုလုပ်ခဲ့တာပါရှင်
နယူးယောက်မြို့ကနာမည်ကျော် Guggenheim အနုပညာပြတိုင်မှာရွှေရည်18ကာရက်နဲ့လှုပ်ထားတဲ့အင်တာအိုးတစ်လုံးကိုထားပေးထားပြီးဖြစ်ပါတယ်။အမေရိကလို့နာမည်ပေးထားတဲ့ဒီရွှေအင်တာအိုးကိုအမျိုးသားအမျိုးသမီးအားလုံးသုံးနိုင်တဲ့အင်တာထဲမှာထည့်ပေးထားတာဖြစ်ပါတယ်။အီတလီအနုပညာရှင် Maurizio Cattelan ရဲ့လက်ရာဖြစ်တဲ့ဒီရွှေအင်တာထိုင်ကုန်ဟာတကယ့်အင်တာအိုးလို့သုံးလို့ရပါတယ်။ဒီအင်တာအိုးကလူသားတွေအားလုံးတကယ်တမ်းမဖြစ်မနေလှုပ်ဆောင်နေကြရတဲ့အလုပ်ကိုမမေ့ကြဖို့တတိပေးထားတဲ့ရဲရင်တဲ့အမှုပညာတရားလို့ပြတိုက်ကပြောပါတယ်။ဒါအပြင်ဒီလိုပြတာတာဟာလူသားတရားဂိုင်းနှုံးလောက်သာသုံးဖို့အတွက်လှူထားပုံရတဲ့ပစ္စည်းတစ်မျိုးကိုလူသားအားလုံးသုံးနိုင်အောင်လှုပ်ပေးခြင်းနဲ့ရည်ရွယ်ချက်ရှိတယ်လို့လည်းပြောပါတယ်ခင်ဗျာ
။ကိုငင်းညံ့နဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစမ်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်္ဂီထိုက်ကတလဲပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ဟာမနေ့စနေနေ့တုန်းကတော့မြန်မာအတိုင်အဝိုင်းနဲ့တွေ့ဆုံခဲ့တယ်လို့ညနေပိုင်းမှာတော့ဘော့စတွန်မြို့ကိုသွားရောက်ပြီးဟာဗတ်တက္ကသိုလ်ကပေးအပ်တဲ့2016ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာစုကိုလက်ခံရယူခဲ့ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးမိန့်ခွန်းပြောဖို့အစီအစဉ်ထားပါတယ်ရှင်။လူ29ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မန်ဟတန်ချယ်ဆီရပ်မှာဖြစ်ခဲ့တဲ့မနေ့စနေနေ့ညကပောက်ကွဲမှုဟာရွေးချက်ရှိရှိလှုပ်ဆောင်မှုဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။နယူးယောက်အုပ်ချုပ်ရေးမှုကတော့ဒီပောက်ကွဲမှုကိုအကြမ်းဖက်ဝါရဆဲလှုပ်ရက်ဖြစ်တယ်လို့ဒီကနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပြီးမဲ့နိုင်ငံတကာအကြမ်းဖက်ဝါရဆဲလှုပ်ရက်နဲ့သက်ဆိုင်နေတဲ့သက်သေအထောက်အထားတွေတော့မရှိသေးပါဘူး။ပါကစ္စတန်နဲ့ဆက်နေအိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသမှာအခြေစိုက်တဲ့အိန္ဒိယစစ်စခန်းတစ်ခုကိုစစ်သွေးကြတွေဝင်ရောက်တိုက်ခိုက်တာကြောင့်အိန္ဒိယစစ်သား18ဦးသေဆုံးပြီးအနည်းဆုံး20ဦးဒဏ်ရာရပါတယ်။အိန္ဒိယဘက်ခြမ်းကက်ရှမီးယားဒေသရဲ့မြို့တော်စရီနဂါရဲ့နောက်ဖက်မှာရှိတဲ့ဦးရီမြို့ကစစ်စခန်းကိုဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလက်နက်အပြည့်စုံကင်ထားတဲ့တိုက်ခိုက်ရေးသမား4ဦးကသေနတ်တွေဘုံးနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။ဆီးရီးယားဆိုရာစစ်သားတွေတေဆုံးခရပုံရတဲ့အမေရိကန်ရဲ့မှားယွင်းပုံချက်တိုက်ခိုက်မှုလို့ယူဆရမှုကိုတုံ့တက်ဖို့အတွက်မနေ့စနေနေ့နှောင်းပိုင်းမှာရုရှားကကုလလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူခဲ့တဲ့ပေါ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကအပြင်းအထန်ဝေဖန်ခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vital Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးတနင်္ဂနွေညချမ်းမှာရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.